Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါဝါရှင်တန်မြို့တော် VOA American အသံကနေ2019ခုနှစ်ဖေဖော်ဝါရီလ28ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ32.40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါကျွန်တော်ကတော့ကြော်စင်တာပါမြောက်ကိုရီးယားကိုနျူကလ িয়ার ဖျက်သိမ်းစေမယ်ဆိုတဲ့ရည်ရည်ချက်ကနောက်ပြန်ဆွလိုက်ပြီးဆိုတဲ့ကိစ္စကိုသမ္မတထရမ်ကညှင်းဆန်လိုက်ပါတယ်အိန္ဒိယပါကစ္စတန်တိမမှုအစီမြန်မာလာနေပါတယ်ဘင်္ဂလားဒေ့ရှ်ရဲ့ရိုဟင်ဂျာကလေးငယ်၅သိန်းအခြေအနေကိုစိုးရိမ်ပဲကောင်းတယ်လို့ UNICEF ကပြောကြားလိုက်ပါတယ်ဒီလိုနောက်ဆွမ်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီအခု VNM မှာအမေရိကန်သမ္မတထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့နှစ်ဦးဒုတိယအကြိမ်မြောက်ထိပ်သီးဆွေးနွေးပွဲထူးခြားချက်တွေနဲ့ပတ်သက်လို့
It's an honor to be with Chairman Kim.It's an honor to be together in really a country Vietnam.
ဒါကတော့သမ္မတထရန့်ကနေပြီးတော့သတင်းတောက်တွေကိုပြောသွားတာပါ။သူတို့နှစ်ဦးဟာဘာသာပြန်မပါဘဲနဲ့တီးခြားတွေ့ဆုံခဲ့တဲ့ထူးခြားချက်တွေကိုလည်းသတင်းစီစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်။အဲ့ဒီနောက်ရိုဟင်ဂျာဒုက္ခသည်ကလေးငယ်၅သိန်းအရေး UNICEF ဘာရီတိုက်တွန်းထားတယ်လဲ။နောက်တစ်ခါစင်ကာပူအခြေစိုက် Visa Card ကုမ္ပဏီကနေမြန်မာစစ်တပ်ပိုင်းဩကလာကောက်ကွင်းနဲ့ဆက်ဆက်လုတ်ကင်မှုကိုရက်ဆိုင်လိုက်တဲ့အကြောင်းနဲ့ဖွဲ့စည်းပုံပြင်ရေးအခက်အခဲစတဲ့သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဥကျော်စံသာရဲ့မြန်မာနိုင်ငံအကြောင်းဒီမြမအရေးသုံးသပ်ချက်ကိုလည်းကြားဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရသတင်းတွေကိုဥကျော်စံသာနဲ့ဒေါက်ခင်မြတ်သက်တို့ကတင်ပြမှာပ
ါ။မြောက်ကိုရီးယားကိုနျူကလ িয়ার ဖျက်သိမ်းစေမယ်ဆိုတဲ့ရည်ရည်ချက်ကနောက်ပြန်ဆွလိုက်ပြီးဆိုတဲ့ကိစ္စသမ္မတဒေါ်နယ်ထရမ်ကညှင်းဆန်လိုက်ပါတယ်။မြောက်ကိုရီးယားနဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲမှာနှစ်နိုင်ငံအလံရှိကင်ဂျွန်အွန်းနဲ့လက်ဆွဲနှုတ်ဆက်တဲ့ကာလမှာပဲဒေါ်နယ်ထရမ်ကအခုလိုညှင်းဆန်ရတာဖြစ်ပါတယ်။1953မှာ Armistice ခေါ်စစ်ပြောင်းကြေညာချက်လောက်နဲ့ရဆိုင်သွားခဲ့တဲ့ကိုရီးယားစစ်ပွဲကိုတည်ဝင်းအဆုံးသတ်ကြောင်းကြေညာမလားဆိုတဲ့သတင်းတောက်တူရဲ့မေးခွန်းကိုဒေါ်နယ်ထရမ်က We'll see ကြည့်ရသေးတာပေါ့လို့ပြောကြခဲ့တာဖြစ်ပါတယ်။ကောင်းကောင်းနှူးဟနွိုင်းမက်ထရိုပိုလ်ဟိုတယ်မှာဘုဒ္ဓနေကညစာမစားခင်ဘေးနာကအခန်းတစ်ခုမှာစကပြန်းတွေမှအပတခြားဘယ်သူမှမပါပဲဆွေးနွေးကြရပါတယ်။အဲဒီမှာသမ္မတထရမ်ကသူ့ကိုရဲရင်တဲ့ဆုံဖြတ်ချက်ကိုချမှတ်နိုင်တဲ့အတွက်သမ္မတထရမ်ကိုကင်ဂျွန်ဦးကချီးကျူးထားတာသတင်းထောက်ထုတ်ကြခဲ့ရပါတယ်။ဒေါ်နယ်ထရမ်ကလည်းတွတ်တက်မှုတွေအများကြီးရှိတယ်။အကြီးမားဆုံးတွတ်တက်မှုကတော့သူတို့နှစ်ယောက်အကြာဆက်ဆံရေးဖိတ်ကောင်းတယ်ဆိုတဲ့အချက်ပဲလို့ပြောကြသွားပါတယ်။ကြာသပတေးနေ့မှာတော့ကောင်းကောင်းနှူးပုံမိုကျပြန်းတက်ကိစ္စတွေကိုဆွေးနွေးရမယ်လို့မျှော်လင့်ရပါတယ
်။ American သမ္မတဒေါ်နယ်ထရမ့်ရဲ့ကာလတာရှည်ကိုရေးရှင်နေဖြစ်တဲ့ဆောင်ရွက်ခဲ့သူ Michael Cohen ကသမ္မတထရမ့်မှာလူမျိုးရေးခွဲခြားသူလူလိန်လူညာတယောက်ဖြစ်တယ်လို့လွှတ်တော်စုံစမ်းရေးကော်မတီရှေ့မှောက်မှာဗိုလ်တစ်ဖူးနေကထွက်ဆိုခဲ့ပါတယ်။2016ရွေးကောက်ပွဲမဲဆွဲပွဲမှာအတိုက်ခံ Hillary Clinton အတွက်နှစ်နာစီခဲ့တဲ့ Democratic Party DNC က email တွေကို WikiLeaks ကဖောက်မချခင်မှာ WikiLeaks တီထောင်သူ Julian Assange နဲ့ Trump မဲဆွဲအဖွဲ့အကြံပေး Roger Stone တို့ဆက်သွယ်ခဲ့တယ်ဆိုတာကို Trump ကသိထားကြောင်း Cohen က competition မှာထွက်ဆိုခဲ့ပါတယ်။ဒါ့အပြင်သမ္မတ Trump ဟာ2016ရွေးကောက်ပွဲမဲဆွဲကာလအတွင်း Russia နဲ့စီးပွားရေးလှုပ်ဆောင်မှုဘာမှမရှိဘူးလို့ပြောပေမဲ့ Russia နိုင်ငံ Moscow ကအင်ချမ်းမြေသဘောတူညီချက်အတွက်အဲ့ဒီတုန်းကလျှို့ဝှက်ပြီးဓာတ်ရိုက်ညှိနှိုင်းပေးခဲ့တယ်လို့လည်း Cohen ကပြောပါတယ်။သမ္မတထရမ့်မှာရွေးကောက်ပွဲမှာသူနိုင်မယ်လို့မျှော်လင့်ထားမထားတဲ့အတွက်မော်စကိုကအင်ချမ်းမြေလောက်ကကိုလက်လွတ်မခံနိုင်တာကြောင့်သူရုရှားနဲ့စီးပွားရေးလုပ်ခဲ့တာဖြစ်ပြီးဒါနဲ့ပတ်သက်လို့မဲပေးသူတွေကိုထရမ့်ကထပ်တလဲလဲလညာခဲ့တယ်လို့လည်းကိုဟင်ကပြောပါတယ်။အခုလိုညှိနှိုင်းမှုတွေနဲ့ပတ်သက်ပြီး2018ကွန်ဂရက်စ်လွှတ်တော်ရှေ့မှာသူထွက်ဆိုချက်တွေမှာလညာခဲ့တာဖြစ်တယ်လို့သူကနောက်ပိုင်းဝန်ခံတာပါ။အခုလိုလွှတ်တော်ငြိမ်းချမ်းလညာထွက်ဆိုဖို့သမ္မတထရမ့်ကဓာတ်ရိုက်မညွှန်ကြားပေမဲ့သူ့ကိုလညာထွက်ဆိုစေခြင်းကြောင့်ရှင်းရှင်းသိစေခဲ့တယ်လို့လည်းကိုဟင်ကပြောပါတယ်
။နျူကလ িয়ার လက်နက်ကိုစီနဲ့အပြိုင်ဆိုင်ဖြစ်နေကြတဲ့အိန္ဒိယနဲ့ပါကစ္စတန်ကြားတိုက်လေယာဉ်တွေပစ်ချရတဲ့ဆိုတဲ့အပြန်အလှန်ပြောကြားချက်တွေကြောင့်တင်းမာမှုပုံမှုမြင်မာလာနေပါတယ်။အငင်းပွားကက်ရှမီးယားနယ်မှာသတ်မှတ်ထားတဲ့သူတို့ထင်းကျုပ်မြင့်အပေါ်ကြော်ဖြတ်ပြန်တန်းလာတဲ့အိန္ဒိယလေယာဉ်နှစ်စင်းကိုပစ်ချလိုက်တယ်လို့ပါကစ္စတန်ကဆိုပါတယ်။အချက်ပြတဲ့အနေနဲ့အိန္ဒိယပိုင်တဲ့ကိုပါကစ္စတန်ကလေကြောင်းတိုက်ခိုက်မှုပြုလုပ်ပြီးအိန္ဒိယလေယာဉ်မှူးတူကိုလည်းဖမ်းဆီးထားတယ်လို့ဆိုပါတယ် အပြည့်အစုံနဲ့အစီအစီထိခိုက်မှုမရှိအောင်စီစဉ်ပြီးအိန္ဒိယကမိမိတို့ပိုင်တဲ့ကိုဝင်လာရင်မိမိတို့ဘက်ကလည်းသူတို့ပိုင်တဲ့ကိုပြန်တိုက်နိုင်တယ်ဆိုတာပြသလိုက်တာဖြစ်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်အစ်မရန်ခန်းကတိုင်းပြည်ကိုမင်းငွန်းပြောကြားမှာထည့်သွင်းပြောကြားသွားပါတယ်။ပါကစ္စတန်တိုက်လေရင်တစ်စင်းကိုပစ်ချနှံလိုက်တယ်လို့အိန္ဒိယကဆက်ပြောတာပါကစ္စတန်ဘက်ကတော့ငြင်းဆန်ထားပါတယ်။အိန္ဒိယကတော့ပါကစ္စတန်ဟာရန်စမခံရပဲကျူးကျော်ပြီးအိန္ဒိယတပ်စခန်းတွေကိုပစ်ခတ်တယ်လေကြောင်းပိုင်နဲ့ကိုကျူကျော်ခဲ့တယ်လို့ဆိုထားပါတယ်။လေရင်ပြစ်ချက်ခံရပြီးတော့သူတို့လေရင်မှုတူပါကစ္စတန်ဘက်ကလက်ထက်မှာရှိနေတယ်ဆိုတာကိုလည်းအိန္ဒိယကအသိအမှတ်ပြုပြောကြားထားပါတယ်
။သမရအိမ်မြူကြီးတန်းချန်ပီဂျယ်ရက်ကိုရှနာဟာ sorry အင်ရှိမင်းသားနဲ့အင်္ဂါနေ့ကတွေ့ဆုံပါတယ်။ဒါအမေရိကန်ချစ်ဆက် sorry တရင်သမားဂျမဲလ်ခါရှိုဂျီအသက်ခံရတဲ့အောက်တိုဘာလကစရင်ပထမဆုံးချိန်တွေ့တာဖြစ်ပါတယ်။သူတို့နှစ်ဦးကရီယတ်မှာတွေ့ဆုံပြီးအရှိတ်လေပိုင်းဒေတာရင်းရင်းနှီးမြှုပ်နှံမှုနဲ့ဒေတာရင်းငင်းချင်းချိုးပန်းမှုတွေအပါအဝင်ကဏ္ဍမျိုးစုံကိုဆွေးနွေးတယ်လို့သမရအင်ဂျူကဗိုလ်တပူးနဲ့ကြေညာချက်ထုတ်ပြန်ပြောပါတယ်။အရင်ဆွေးနွေးချက်တွေပေါ်အခြေခံပြီးအမေရိကန်နဲ့ sorry နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတိုးမြင့်ရင်းနဲ့အစ္စရေးနဲ့ပါလက်စတိုင်းကြားငင်းချင်းရဖို့ Trump အစိုးရအဖွဲ့ချိုးပန်းမှုတွေကိုဆွေးနွေးခဲ့တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ဒီကြေညာချက်မှာခချိုကြီးနဲ့ပတ်သက်ပြီးတစုံတရာမဖော်ပြပါဘူးခချိုကြီးတက်ခံရမှုမှာအမေရိကန်နဲ့ Saudi Arabia နှစ်နိုင်ငံကြားတင်းမာမှုတွေဖြစ်စေခဲ့တာပါကူရှနာဟာအင်ရှိ Saudi အင်ရှိဆန်နဲ့နီးကပ်တဲ့ဆက်ဆံရေးထူထောင်ခဲ့သူပါအမေရိကန်ထောက်လှမ်းရေးအတိုင်းဝန်ကတော့ခချိုကြီးအသက်ခံရမှုမှာအင်ရှိဆန်ပါဝင်ပတ်သက်နေတယ်လို့ပြောပါတယ်ဒေါ်နယ်ထရန့်ရဲ့တမက်ဖြစ်သူကူရှနာကအမေရိကန်အရှိလေပိုင်းဆိုင်ရာအထူးတန်တမန်နဲ့အီရန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်တို့နဲ့အတူအရှိလေပိုင်းဒေသခုနှစ်ရက်ကြာခီးစဉ်တွားရောက်နေတာဖြစ်ပါတယ်
ပြည်ရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9689လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပရှိနမျိုးတော်အဗီရေသတင်းတွေဆက်လက်ပြောပြနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းမှာနိုင်ငံမဲ့ဒုက္ခသည်တွေဖြစ်နေကြတဲ့ရိုဟင်ဂျာလေးငယ်၅သိန်းတို့ရဲ့အနာဂတ်နဲ့အန္တရာယ်ကျရောက်နိုင်ခြင်းဒါမှမဟုတ်အပြင်းထန်ခံပြင်းပောက်ကွဲနိုင်တဲ့စိတ်ပြက်ပွဲအခြေအနေတွေအတွက်စိုးရိမ်စရာပုံများလာနေတယ်လို့ February 29ရက်ထုတ် UNICEF ကြေညာချက်တရမှာဖော်ပြပါတယ်။ဒီကလေးတွေအတွက်ကြီးမားတဲ့ဆန္ဒမှုထောက်ပံ့ရေးတာဝန်ကိုနိုင်ငံတကာအကူအညီနဲ့ဘင်္ဂလားဒေ့ရှ်ကလှုပ်ဆောင်နေပေမဲ့ဒီပြဿနာပြည်လည်ဖို့အလားအလာမမြင်ရသေးဘူးလို့ဆိုပါတယ်သူတို့အထက်ကအများစုဟာမြန်မာနိုင်ငံမှာတရားဝင်အထောက်အထားမရှိသလိုဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းငွေဖွာကြောင်းမှတ်ပုံတင်ထားကြတာမဟုတ်ကြတဲ့အတွက်ဒုက္ခသည်အဆင့်တန်းတဲ့သူတို့မရရှိကြပါဘူးဒီကလေးတွေနဲ့နိုင်ငံမဲ့ဖြစ်နေရတဲ့ဆိုတဲ့ကလေးတွေကိုပညာရေးအသက်မွေးဝန်ကြောင်းကျွမ်းကျင်မှုရရှိအောင်လှုပ်ဆောင်ရမယ့်ကိစ္စဟာကမ္ဘာလူအဆိုင်ဝိုင်းအတွက်ကြီးမားသောတာဝန်တရားဖြစ်တယ်လို့ UNICEF အမှုဆောင်ဒါရိုက်တာHenrietta Fogas ဆိုပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဆန္ဒမှုဆိုင်ရာကိုယ်စားလှယ် Ahmed Al Mariki နဲ့အတူ February 25 26ရက်ကဘင်္ဂလားဒေ့ရှ်နိုင်ငံ Caucasus ဗဇာကိုသွားရောက်လေ့လာခဲ့ပြီးတော့အခုလိုကြေညာချက်ထုတ်ပြန်ပြောကြားလိုက်တာဖြစ်ပါတယ
်။ Afghanistan နိုင်ငံကပြည်ပကအဆုံးသတ်ရေးဦးတည်တဲ့တိုးတက်မှုတွေရဖို့ရည်ရွယ်ပြီး Taliban နဲ့ American ကိုယ်စားလှယ်တွေဟာ Qatar နိုင်ငံမှာဒုတိယနေ့ဖြစ်တဲ့ဗိုလ်တပုနေမှာညှိနှိုင်းဆွေးနွေးမှုတွေဆက်ကျင်းပနေတယ်လို့ Taliban အဖွဲ့ကပြောပါတယ်။အာဖဂန်မျိုးပေါ်ကနေ American နဲ့မဟာမိတ်တွေကိုအတန်းဖက်တိုက်ခိုက်မှုတွေမလုပ်ဖို့အတွက် Taliban တွေလှုပ်ဆောင်လာချိန်မှာ American ဥဆောင်တဲ့နိုင်ငံတကာတပ်တွေအာဖဂန်မျိုးပေါ်ကထွက်ခွာပေးရတဲ့ပတ်သက်ပြီးနီးပညာရဆိုင်ရာအဖွဲ့တွေကဗိုလ်တပုနေ့လည်အထိတရက်ခွဲလောက်ဦးစားပေးဆွေးနွေးခဲ့တယ်လို့ Taliban ပြောခွင့်ရကပြောပါတယ်။အဓိကကိစ္စရဲ့နှစ်ခုအတွက်မူပေါင်းတရက်ချမှတ်ဖို့နှစ်ဖက်စလုံးကမူအားဖြင့်သဘောတူညီခဲ့တယ်လို့လည်းပြီးခဲ့တဲ့လဒိုဟာဆွေးနွေးပွဲအပြီးနှစ်ဖက်စလုံးကပြောခဲ့တာပါအမေရိကန်ညှိနှိုင်းရေးအဖွဲ့ကိုအာဖဂန်ပေါင်းစည်းရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇာမေးခါလီဇက်ကဦးဆောင်တာဖြစ်ပြီးဆုံးဖြတ်ပိုင်ခွင့်ရှိတဲ့တာလီဘန်အဖွဲ့ကိုတော့ရှာမူဟာမက်အဘတ်စတန်နီကဇိုင်ယာဦးဆောင်တာဖြစ်ပါတယ်အခုညှိနှိုင်းဆွေးနွေးပွဲဟာရက်အတော်ကြာနိုင်ခြေရှိနေပါတယ်အာဖဂန်ငင်းချင်းလုပ်ငန်းရှင်ရေရှည်တည်တံ့ရေးအတွက်အခြေခံအုတ်မြစ်ချဖို့ရည်ရွယ်ပြီးမနစ်ကန်တွင်မှာအမေရိကန်ဆွေးဝါးကတာလီဘန်တွင်နဲ့တိုက်ရိုက်ဆွေးနွေးခဲ့ခြင်းအစပြီးအခုချိန်ဆွေးနွေးမှုဟာပြင်ဆင်မှအချိန်ပါ
တရုတ်နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီမှုရရှိရေးအလှမ်းဝေးသေးတယ်လို့အမေရိကန်ထိပ်တန်းကုန်သွယ်ရေးအရာရှိကဗိုလ်ထုနေမှာပြောကြားလိုက်ပါတယ်သဘောတူညီမှုတရားရရှိဖို့အတွက်လုတ်စရာတွေအများကြီးရှိနေသေးတယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ် Robert Lighthizer ကကွန်ဂရက်လွှတ်တော်ကော်မတီတရားရှိမှာပြောကြားလိုက်တာဖြစ်ပါတယ်ဒီကြိုးပမ်းမှုကိုပြင်းပြအောင်လှုပ်ဆောင်နိုင်မှာအတင်းရမယ့်ကိစ္စအပေါ်ပြည်လည်မှုရရှိနိုင်မှာတရုတ်နဲ့ဆက်ဆံရေးအချို့အကွက်တရားဖော်ဆောင်နိုင်မယ့်သဘောတူညီမှုရနိုင်မှာဖြစ်တယ်လို့သူကဆိုပါတယ် စီးပွားရေးအင်အားကြီးဆုံးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်တို့ဟာဒေါ်လာသန်းထောင်နဲ့ချီတဲ့ပို့ကုန်တွေအပေါ်ကြီးမားတဲ့အခွန်တုပ်တွေအပြန်အလှန်စီးကားကောက်ခံနေရပြီးသဘောတူပြည်လည်မှုရရှိဖို့အတွက်လက်အတန်းကြာညှိနှိုင်းနေကြတာဖြစ်ပါတယ်။ဝါရှင်တန်နဲ့ဘီဂျင်းမြို့တွေမှာပြုလုပ်နေတဲ့ဒီဆွေးနွေးမှုတွေဟာစစ်မှန်တဲ့တိုးတက်မှုတွေရရှိနေတယ်လို့လည်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကပြောထားတာပါ။တရုတ်ပစ္စည်းတွေအပေါ်တိုးမြှင့်ကောက်ခံမဲ့ဒေါ်လာဘီလီယံ200ကိုသောက်ကြတဲ့မှာစတင်ဆိုင်ရမယ်လို့သမ္မတထရမ့်ကပြောကြားထားပြီးတရုတ်ဘက်ကလည်းအမေရိကန်စိုက်ပျိုးရေးထွက်ကုန်နဲ့လောင်စာရီပူဝဲမယ်လို့ကန့်လန့်ထားတာဖြစ်ပါတယ
်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဗော်ဒဘူးနေကျင်းပတဲ့ကုလသမဂ္ဂလက်နက်ဖြတ်သိမ်းရေးညီလာခံမှာဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုမိန့်ခွန်းပြောကြားဖို့လုပ်နေချိန်မှာပဲအမေရိကန်နဲ့တခြားနိုင်ငံအများပြားကိုယ်စားလှယ်တွေခန့်မှန်းတွေကထွက်ခွာသွားကြပါတယ
်။အခုဆက်လက်ပြီးတော့သတင်းလှော်တွေကိုတင်ဆက်ပါပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ဟာဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပတဲ့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာရှိတဲ့ဟိုတယ်မှာဗုဒ္ဓဘုနစ်ကပနာမတွေ့ဆုံခဲ့ကြပြီးညစာစားခဲ့ကြပါတယ်။ညစာစားပွဲမတိုင်မီကောင်ဆောင်ကြီးနှစ်ဦးတို့ဟာစကားပြန်နှစ်ဦးမှလွဲပြီးတော့ဘသူမှမပါဘဲခိတ္တတွေ့ဆုံခဲ့ကြပါတယ်။ဒီအကြောင်းဟနွိုင်းမြို့ကနေ VOA သတင်းတောက် Steve Harman ပေးပို့ထားတာကိုဒေါ်လာလတန်းကပြောပြမှာပါရှင်။
အမေရိကန်နဲ့မြောက်ကိုရီးယားအလံတွေလွှင့်ထူထားတဲ့နေရာကိုနောက်ခံထားပြီးသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဟာဒုတိယကြိမ်ထိပ်သီးညီလာခံကိုဗိုလ်ထုနေ့ကလက်ဆွဲနှုတ်ဆက်မှုနဲ့စတင်ခဲ့ကြတာဖြစ်ပါတယ်။ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်းရေးဆောင်ရွက်ဖို့ပေးထားတဲ့ခီးကိုရုပ်သိမ်းပေးခြင်းရှိပါဘူးလို့သမ္မတထရမ့်ကညင်းဆိုခဲ့ပြီး1953ခုကအပြည့်အစာချုပ်နေ့ရဆိုင်ခဲ့တဲ့ကိုရီးယားစစ်ပွဲတရဝင်းအဆုံးသတ်ရေးကြေညာချက်ထုတ်ပြန်ဖို့ရှိမရှိနဲ့ပတ်သက်လို့သတင်းတောက်တူရဲ့အမေကတော့သမ္မတထရမ့်ကစောင့်ကြည့်ရမှာဖြစ်တယ်လို့ဖြေကြားခဲ့ပါတယ်။ခေါင်းဆောင်ကြီးနှစ်ဦးတို့ခုလိုလက်ဆွဲနှုတ်ဆက်ပွဲခမ်းနားမှာသမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်နှင့်ပြီးခဲ့တဲ့နှစ်ဇွန်လကကျင်းပခဲ့တဲ့ပထမအကြိမ်စင်ကာပူထိပ်သီးညီလာခံလိုပဲဒီဒုတိယအကြိမ်ဟာလည်းအောင်မြင်မှုရရှိလိမ့်မယ်လို့မျှော်လင့်ကြောင်းပြောခဲ့ပါတယ
်။Chairman Kim, it's an honor to be together in really a country, Vietnam, where they really
Ograji Kim net twet son ya da khun sia ba thu thiphin ko zo ni khin mi lo chan lo no u ko garwa pyu bi lo ku lo chu so ja de Vietnam naingan ma atu tu kwa twet son ya da taik ko goun yu ba de chan lo no u ye prathama a chein nyi la kan ha taik ko aw myin ka de lo chan lo yu sa ba de di di chein thait thi nyi la kan ha prathama de chein ne dan du da ma mho po aw myin lai me lo chan lo thin ma de
myaw korea khaw saung ne tamra trump du ha ဟနွိုင်းရှိမက်ထရိုပိုလ်ဟိုတယ်မှာအခုလိုတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အဲ့ဒီနေ့ညစာစားပွဲတိုင်းမီကိုရီးယားစကားပြန်နှစ်ဦးကလွဲလို့တခြားဘယ်သူမှမပါတဲ့ခေါင်းဆောင်ကြီးနှစ်ဦးကြားတီကြားဆွေးနွေးပွဲကျင်းပခဲ့ပါတယ်။သမ္မတထရမ့်ရဲ့စကားပြန်ကတော့စီကူမှာသူ့အတွက်စကားပြန်လုပ်ခဲ့တဲ့အမေရိကန်နိုင်ငံဂျာယီဌာနစကားပြန်လုပ်ငန်းဌာနရဲ့အကြီးအကဲယုံဟောင်လီဖြစ်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်မြဲစကားပြန်ကတော့စင်ဟီယုံဖြစ်တယ်လို့အင်ဗျူတော်ကအတည်ပြုခဲ့ပါတယ်။ခေါင်းဆောင်ကြီးနှစ်ဦးတရားတွေ့ဆုံမှုနဲ့ပတ်သက်လို့ညစာစားပွဲမတိုင်မီစကားပြန်ကတဆင့်မြောက်ကိုရီးယားခေါင်းဆောင်ကအခုလိုပြောခဲ့ပါတယ
်။
ကျွန်တော်တို့နှစ်ဦးဟာမိနစ်30ကြာတိတ်ကိုစိတ်ဝင်စားပွဲအချက်လက်တွေကိုဆွေးနွေးခဲ့ပါတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကစကားပြန်ကတဆင့်အခုလိုပြောကြားခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ကတော့အခုလိုနိုင်ဝဲကြာတီးကြားတွေ့ဆုံခဲ့တဲ့အကြောင်းနဲ့ပတ်သက်လို့လူတွေအတော်လေးစိတ်ဝင်စားကြမှာပဲလို့သာကောက်ချက်ချပြောကြားခဲ့ပြီးဂျာတာပရီနီဆွေးနွေးပွဲကနေရလကောင်းတွေထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်ကြောင်းအခုလိုပြောခဲ့ပါတယ
်။ So we're going to have a very busy day tomorrow and we'll probably have a pretty quick dinner.And a lot of things are going to be solved, I hope, and I think it'll lead to...
...and then we're going to have a lot of things that we're going to do. We're going to have a lot of things that we're going to do. We're going to have a lot of things that we're going to do. We're going to have a lot of things that we're going to do. We're going to have a lot of things that we're going to do. We're going to have a lot of things that we're going to do. We're going to have a
lot of things that we're going to do. We're going to have a lot of things that we're going to do. Mike Pompeo and 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 Mike Pompeo မြောက်ကိုရီးယားဘက်ကတော့ကိုရီးယားအလုံသမားပါတီဗဟိုကော်မတီရဲ့ဒုတိယဥက္ကဋ္ဌကင်မြုံချုံးနဲ့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယုံဟိုတို့တက်ရောက်ခဲ့ကြပါတယ်။ညစာစားပွဲမတိုင်မီနိုင်အနေငယ်လူကတော့ ထိပ်သီးနေလာကနေပတ်သက်လို့မမှန်သတင်းတွေထွက်ပေါ်နေတာကိုသမ္မတထရမ့်ကလက်မခံပယ်ချခဲ့ပြီးမြောက်ကိုရီးယားနျူကလ িয়ার ကင်းရှင်းရေးနဲ့ပတ်သက်လို့သူနှင့်ကင်ဂျာညှိနှိုင်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းနဲ့မြောက်ကိုရီးယားဟာအင်အားကြီးတဲ့စီးပွားရေးနိုင်ငံတစ်နိုင်ငံဖြစ်လာလိမ့်မယ်လို့သူမျှော်လင့်ကြောင်းသမ္မတထရမ့်က Twitter မှာရေးသားခဲ့ပါတယ်တိုက်ဆိုင်မှုတစ်ရက်ကတော့မြောက်ကိုရီးယားကောင်ဆောင်ကင်တက်ခိုတဲ့မီလီယာဟိုတယ်မှာကနဦးအင်ဗျူရောသတင်းတောက်အဖွဲ့ကလည်းသတင်းပို့ဖို့နေရာအဖြစ်စည်းချထားတဲ့အတွက်လုံခြုံရေးကိုအကြောင်းပြပြီးအဲ့ဒီအင်ဗျူရောသတင်းတပ်ဖွဲ့ကိုဗီယက်နမ်အစိုးရကကြံသတင်းတောက်3,000လို့သတင်းယူဖို့နေရာချထားတဲ့ Cultural Friendship Palace နေရာကိုမလွဲမရှောင်သာရှေ့ပြောင်းခဲ့တယ်လို့လည်းသိရပါတယ်ရှင်
။ဒေါ်လှလှတန်းပြောပြသွားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်း Cox's Bazaar ကဒုက္ခသည်စခန်းတွေမှာရှိနေတဲ့နိုင်ငံမဲ့ Rohingya ဒုက္ခသည်ကလေးငယ်တန်းတစ်ဝက်လောက်ဟာမျောလင်းချက်ကင်းမဲ့နေပြီးစိတ်တက်ကြဖို့ရာတိတ်ကိုလွယ်ကူစေတာကြောင့်ဒီကလေးငယ်တွေရဲ့အနာဂတ်ဟာအတော့ကိုစိုးရိမ်စရာကောင်းနေတယ်လို့ UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကပြောပါရတယ်။2019ခုနှစ်ဩဂုတ်လနောက်ပိုင်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံလာတဲ့ Rohingya ဒုက္ခသည်တွေကမ္ဘာပေါ်ကအကြီးဆုံးဒုက္ခသည်စခန်းမှာကြက်ကြက်တဲတဲနဲ့ဆက်ရှိလာကြာခဲ့ပြီးတဲ့နောက်အဲ့ဒီတဲကကလေးငယ်တွေရဲ့အခြေအနေကို UNICEF ကစစ်တမ်းထုတ်ခဲ့ပါတယ်။ဒေါက်ခင်မြို့သက်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင်
။တိုင်းနယ်ချီတဲ့ Rohingya တွေဟာ Bangladesh အစိုးရနဲ့နိုင်ငံတကာရဲ့လူသားချင်းစာနာမှုအကူအညီတွေနဲ့ရှင်သန်ရပ်တည်နေရတာဖြစ်ပြီးများပြားလာတဲ့ကလေးငယ်တွေကိုကြည့်ရင်သူတို့အသက်တွေကိုကယ်နိုင်ခဲ့ပေမဲ့သူတို့အတွက်ရေရှည်ခိုင်မာတဲ့အဖြေကိုရှာမပြီးနိုင်ကြသေးပါဘူး။ Rohingya အများစုဟာမြန်မာနိုင်ငံထဲမှာတရားဝင်မှတ်ပုံတင်မရှိတာနဲ့နိုင်ငံသားမဟုတ်တာတွေကြောင့်သူတို့မွေးဖွားခဲ့တဲ့ကလေးငယ်တွေမှာမွေးစင်းတို့တရားဝင်ဆက်ရွက်စတဲ့လို့မရှိတဲ့အတွက်သူတို့လေးတွေဟာဒုက္ခတဲ့အဖြစ်လဲဆင်းရဲမဝင်ကြပါဘူးမြန်မာပြည်မှာအခြေအနေကောင်းလို့ပြန်ခွင့်ရတဲ့အချိန်ထိဒီကလေးငယ်တွေကတော့နိုင်ငံမဲ့ကလေးတွေဖြစ်နေအောင်မှာပါဒါပေမဲ့ပုံမှန်ပညာရေးသင်ယူညွှန်တဲ့အတိုင်းသင်ယူခွင့်ရောဈေးကွက်ဝင်ကျွမ်းကျင်မှုရအောင်ပါသူတို့ကိုလှုပ်ပေးရမယ်လို့ UNICEF ကပြောပါတယ်နိုင်ငံမဲ့အဖြစ်နဲ့ကဘာကသတ်မှတ်ထားတဲ့လူငယ်လူရွယ်တွေနဲ့ကလေးငယ်တွေအတွက်သူတို့ဘဝကိုရိုးသားစွာရည်တည်နိုင်ဖို့လိုအပ်တဲ့ကျွမ်းကျင်မှုနဲ့ပညာရေးပေးနိုင်ဖို့နိုင်ငံတကာကနေအများကြီးတာဝန်ယူရမယ်လို့ UNICEF အမှုဆောင်ဒါရိုက်တာ Henry Tafoe ကအတွင်းရေးမှူးချုပ်ရဲ့လူသားချင်းစာနာမှုဆိုင်ရာအထူးတန်တမန်ဒေါက်တာ L. Merrick နဲ့အတူ February 25-26 Cox's Bazaar ကိုတွားခဲ့ပြီးတဲ့နောက်မှာပြောခဲ့တာပါ2018 December လေးလမှာပြီးချိန်မှာထုတ်ပြန်ချက်အရCox's Bazaar မှာအသက်၄နှစ်က၁၄နှစ်တွင်ကလေးငယ်ပေါင်း38,000စာသင်ဖို့စာရင်းပေးခဲ့ပါတယ်။တငယ်တန်းကနေ2တန်းအထိအဆင့်တက်ရောက်နိုင်သူကရာနှုန်း90ကျော်ပြီး3-4တန်းက4ရာခိုင်နှုန်း6တန်းကနေ8တန်းက3ရာခိုင်နှုန်းရှိပါတယ်။အသက်မွေးဝမ်းကြောင်းပညာသင်နိုင်တဲ့အသက်15နှစ်က24နှစ်အရွယ်က3ရာခိုင်နှုန်းရှိတာပါ။သူတို့လေးတွေအတွက်ကောင်းမွန်တဲ့ပညာရေးကိုပေးမှသူတို့မြန်မာနိုင်ငံကိုပြန်နိုင်တဲ့အချိန်မှာမြန်မာလူမှုအတိုင်းဝိုင်းပြန်လည်တည်ဆောက်ရေးအတွက်တစ်စိတ်တစ်ပိုင်းပါဝင်နိုင်မယ်လို့လည်းဒေါက်တာမလစ်ကပြောပါတယ်ဒီရွန်ဂျာကလေးငယ်ရဲ့အနာဂတ်မှာသူတို့အတိုင်းဝိုင်းအတွက်ရောကဘာကြီးအတွက်ပါအသုံးဝင်တဲ့သူတွေဖြစ်လာစေဖို့မှန်ကန်တဲ့ရင်းနှီးမြှုပ်နှံမှုလုပ်ရမယ်လို့ Henry Tafoe ကပြောပါတယ
် This is a place where there is a learning center where many of the Rohingya children are studying
Rohingya ကလေးငယ်အများအပြားဒီမှာပဲစတင်ကြပါတယ်သူတို့ဟာတိတ်ညံကောင်းကြတယ်တင်ကျင်စိတ်လည်းရှိကြတယ်စိတ်အားတိတ်ထက်သန်တဲ့အတွက်သူတို့ဟာတကယ့်ကိုမိမထားတဲ့ကလေးတွေပ
ါ UNICEF ကအသက်၄နှစ်ကနေ14နှစ်အတွင်းကလေးငယ်ပေါင်း35,000ခွဲအတွက်အဆင့်မြင့်ပညာသင်ကြားမှုပါဝင်သင်ကြားရေးအစီအစဉ်တွေချမှတ်လုပ်ဆောင်နေပြီး2019မှာတော့လူရယ်လူကြီးတွေအတွက်အခြေခံကျွမ်းကျင်မှုနဲ့စာရေးဆက်ဖက်အတွက်ချက်သင်ပေးဖို့အစီအစဉ်နေပါတယ
်။ UNICEF has been here since day 1. You can see the
UNICEF ကသူတို့စားရောက်တဲ့နေကလေးကရှိနေတာပါ။သူတို့တွေရဲ့မိသားစုအများစုဟာဒီလိုစိတ်ပျက်စရာကောင်းတဲ့ကြေကွဲစရာအခြေအနေနဲ့နေနေကြရတာကိုမြင်နိုင်ပါတယ်။သူတို့နေရတာကလည်းဝါးနဲ့ပလတ်စတစ်နဲ့စောက်ထားတဲ့အိမ်ကလေးတွေပါ။
Bangladesh အခြေစိုက် UNICEF အဖွဲ့က Rohingya 9သိန်းနီးပါးအတွက်2019အတွင်းအကူအညီပေးဖို့ဒေါ်လာတန်152တန်တောင်းခံထားတာဖြစ်ပြီး February လအထိတော့တောင်းခံငွေရဲ့29ရာခိုင်နှုန်းပဲရသေးတာပ
ါ ဒေါက်ခင်မြတ်သက်ပါရှင်စင်ကာပူအခြေစိုက် Visa Card ကုမ္ပဏီကမြန်မာစစ်တပ်ပိုင်းဥက္ကလာခောက်ကွင်းနဲ့သူတို့ဆက်ဆက်လုပ်ကိုင်နေတဲ့လုပ်ငန်းတွေကိုရပ်ဆိုင်းလိုက်ပြီဖြစ်တယ်လို့အကြောင်းကြားခဲ့ကြောင်း February လ29ရက်နေ့ကထုတ်ပြန်တဲ့ဗြိတိန်အခြေစိုက် Burma Campaign UK အဖွဲ့ရဲ့အကြေညာချက်မှာဖော်ပြထားပါတယ်အပြည့်စုံကိုဆက်ပြီးနှာစင်ပါရှင်
ဗီဇာကက်ကုမ္ပဏီဟာဘာမကမ်ပိန်းကထုတ်ပြန်ထားတဲ့နာမည်ပြက်စီးရင်တွေကဒုတိယမြောက်ပယ်ဖျက်ခံရတဲ့နိုင်ငံတကာကုမ္ပဏီတစ်ခုဖြစ်ပါတယ်။ကုမ္ပဏီအနေနဲ့ဘာမကမ်ပိန်း UK ကိုအကြောင်းကြားခဲ့တဲ့စာနဲ့ပတ်သက်လို့အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Mark Farmana က VOA ကိုခုလိုပြောပါတယ
်။ Today we received a letter that was sent to a Burma
ဘာမကမ်ပိန်းထောက်ခံသူတဦးစီပေးပို့တဲ့ဗီဇာကုမ္ပဏီရဲ့စာကိုဒီကနေ့ကျွန်တော်တို့လက်ခံရရှိခဲ့ပါတယ်။အဲ့ဒီစာထဲမှာသူတို့ဗီဇာကုမ္ပဏီအနေနဲ့မြန်မာစစ်တပ်ရဲ့ဥပိုင်ကုမ္ပဏီကပိုင်တဲ့ဥက္ကလာခေါင်းကွင်းနဲ့နောက်ထပ်အသစ်ထားတိုးလုပ်ကင်ဖို့မရှိတော့သလိုခေါင်းရိုက်ပစ္စည်းတွေမြင့်တင်ရေးအစီအစဉ်အတွက်လည်းဗီဇာကုမ္ပဏီအနေနဲ့ဆက်လက်ဆောင်ရွက်တော့မှာမဟုတ်ကြောင်းဖော်ပြထားပါတယ်
။ဘာမကမ်ပိန်းထောက်ခံသူတဦးရရှိခဲ့တဲ့ဗီဇာကုမ္ပဏီရဲ့စာထဲမှာတော့ဗီဇာကုမ္ပဏီဟာအစုရှယ်ယာဝင်တွေအတွက်ခေါင်းဆောင်မှုမှာရောမိဖက်အဖြစ်မှာပါတာဝန်ခံမှုတာဝန်ယူမှုရှိကြောင်းကုမ္ပဏီရဲ့တန်ဖိုးတွေဖြစ်တဲ့စမ်းသစ်တီထွင်မှုအကောင်းဆုံးယုံကြည်အားကိုးမှုရှိရာဆုံးလုံခြုံစိတ်ချရာဆုံး digital နည်းပညာနဲ့ငွေပေးချေတဲ့ကွန်ရက်စတာတွေကနေတဆင့်ကဘာကြီးနဲ့ Visa ကုမ္ပဏီဟာဆက်သွယ်လှုပ်ရှားနေတာဖြစ်ကြောင်း Visa ကကင်ဆောင်မှုမြင့်တင်ရေး Green Golf ကုမ္ပဏီနဲ့ပူးတွဲလုပ်ကိုင်မှုအစီအစဉ်သတ်မှတ်ချိန်ကာလကုန်ဆုံးပြီဖြစ်တဲ့အတွက်နောက်ထပ်အသစ်ထပ်မတိုးဖို့ကုမ္ပဏီဘက်ကဆုံးဖြတ်ခဲ့ကြောင်းဖော်ပြထားပါတယ်ဒါကြောင့်လဲဗီဇာကုမ္ပဏီရဲ့လုပ်ရက်ဟာအရန်ကိုအရေးပါကြောင်း Mark Farmana ကအခုလိုပြောပါတယ
်။ And this is very important because what we are saying to the international community
ဒါဟာတိတ်ကိုအရေးကြီးပါတယ်။နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေကိုကျွန်တော်တို့ပြောနေတာကမြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ဖို့ဖြစ်ပါတယ်။ဗီဇာကုမ္ပဏီဟာသူတို့ရဲ့ကကင်ဆောင်မှုမြင့်တင်ရေးအနေနဲ့စစ်တပ်ကချုပ်ကန့်ထားတဲ့ခေါင်းကွင်းနဲ့ပူးပေါင်းပြီးအဲ့ဒါကိုလာကစားသူတွေအတွက်အထူးခံစား권ပေးခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့ visa ကုမ္ပဏီကိုဖိအားပေးခဲ့ပါတယ်အခုတော့သူတို့လည်းစစ်တပ်ပိုင်ကောက်ကွင်းနဲ့ပူးပေါင်းဆောင်ရွက်နေတဲ့အစည်းအဝေးကိုရပ်ဆိုင်းလိုက်ပါပြီ
ပြီးခဲ့တဲ့ January လကလည်း ONG ပြင်သစ်စွမ်းအင်ဆိုင်ရာကုမ္ပဏီကြီးကနေအငင်းပွားပွဲဖြစ်နေတဲ့ရဲရွာရေကာတာစီမံကိန်းမှာသူတို့ဆက်ဆက်လုပ်ကိုင်နေမှုတွေကိုရပ်ဆိုင်းလိုက်ပြီးဖြစ်ကြောင်းဘာမကမ်ပိန်း UK ကိုအကြောင်းကြားခဲ့ပါတယ်ဒါကြောင့်ဘာမကမ်ပိန်းကနေထုတ်ပြန်ထားတဲ့နာမည်ပြက်စီးရင်ဝင်ကုမ္ပဏီတွေတဲကနေမြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေနဲ့ဆက်ဆက်လုပ်ကိုင်မှုမရှိတော့ကြောင်းဘာမကမ်ပိန်းကိုအကြောင်းကြားလာတဲ့ကုမ္ပဏီတွေနဲ့ပတ်သက်လို့ Mark Farmana ကိုမိကြည့်တော့
Before we published the dirty list we wrote to all the companies that we were aware of that were involved with the military
နာမည်ပြက်ကုမ္ပဏီစီးရင်ကိုကျွန်တော်တို့အများပြည်သူသိအောင်ထုတ်ပြန်မကြေညာခင်မှာကုမ္ပဏီအလုံးစီကိုကျွန်တော်တို့စာရေးအကြောင်းကြားခဲ့ပါတယ်အဲ့ဒီတည်းမှာသူတို့ကုမ္ပဏီတွေရဲ့စီးပွားရေးလုပ်ငန်းတွေဟာစစ်တပ်နဲ့ပတ်သက်ဆက်ဆံမှုရှိနေတာကိုသတိပြုမိကြောင်းနဲ့အဲ့ဒီအတွက်လဲဘာမာကမ်ပိန်းကထုတ်ပြန်မဲ့နာမည်ပြက်ကုမ္ပဏီစီးရင်မှာထည့်သွင်းဖော်ပြမှာဖြစ်ကြောင်းပြောခဲ့ပါတယ်အဲ့ဒီအချိန်မှာကုမ္ပဏီ၃ခုကနေသူတို့ရဲ့လုပ်ငန်းတွေကိုရပ်ဆိုင်းလိုက်ပြီးဖြစ်တယ်လို့ကျွန်တော်တို့ကိုအကြောင်းကြားခဲ့ပါတယ်ဒါပေမဲ့သူတို့ကုမ္ပဏီရဲ့နာမည်တွေကိုထုတ်မပြောဖို့တောင်းဆိုခဲ့တဲ့အတွက်ကျွန်တော်တို့စီးရင်ထုတ်ပြန်ချိန်မှာအဲ့ဒီကုမ္ပဏီ၃ခုရဲ့အမည်ကိုထည့်သွင်းဖော်ပြခဲ့ခြင်းမရှိပါဘူ
းပြီးခဲ့တဲ့နိုဝင်ဘာလကစပြီးအခု February လအထိနိုင်ငံတကာကုမ္ပဏီစုစုပေါင်း5ခုကနေမြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးကုမ္ပဏီတွေနဲ့ပူးပေါင်းလှုပ်ဆောင်မှုတွေကိုရပ်ဆိုင်းခဲ့ပြီဖြစ်တယ်လို့ Mark Farmana က VOA ကိုပြောပါတယ်လူမျိုးတုံးတက်ဖြတ်တဲ့အထိလူခွင့်ရေးချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်ကျူးလွန်ခဲ့ကြောင်းစွပ်စွဲခံထားရတဲ့မြန်မာစစ်တပ်နဲ့စီးပွားဘက်အဖြစ်ပူးပေါင်းလှုပ်ဆောင်နေတဲ့နိုင်ငံတကာကုမ္ပဏီပေါင်း49ခုကို Burma Campaign UK က2018ခုနှစ်ဒီဇင်ဘာလမှာနာမည်ပြက်စီးရင်အဖြစ်ထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်ရှင်
2020ရွေးကောက်ပွဲမတိုင်ခင် NLD အစိုးရကလွှတ်တော်တွင်ကြိုးပမ်းနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်ဟာအများကလိုလားနေတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအာမခံနိုင်မဲ့ပြင်ဆင်မှုမျိုးဖြစ်မလာနိုင်သေးဘူးလို့လူခွင့်ရေးရှေ့နေကြီးတဦးကသုံးသပ်တယ်လို့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကသွားနေတဲ့နှုံးကိုကြည့်ရင် NLD အစိုးရရဲ့ဒီသက်တမ်းအတွင်းမှာဖွဲ့စည်းပုံဥပဒေတွေကအရေးကြီးအချက်တွေပြင်ဆင်နိုင်ပါမလားလို့လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးကလည်းသုံးသပ်ပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင
်။စေအစိုးရလက်ထက်ညောင်နေပင်အမျိုးသားညီလာခံမှရေးဆွဲပြီး2008ခုနှစ်ကအတည်ပြုလိုက်တဲ့လက်ရှိဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေကအခြေခံကျော်ရွတွေပြင်မှသာအများကလိုလားနေတဲ့ဒီမိုကရေစီစံနှုန်းနဲ့ကန့်ညီတဲ့ဥပဒေတရက်ဖြစ်လာလိမ့်မယ်လို့ဆွီဒင်နိုင်ငံမှာခေတ္တနေထိုင်တဲ့ဥပဒေအထောက်အကူပြုကိုညက်ကိုတည်ထောင်သူလူအခွင့်ရေးရှိနေဦးအောင်သူကထောက်ပြပါတယ
်။နောက်တော့ဒီဖွဲ့စည်းပုံခြေခံဥပဒေကိုခြေခံကြတဲ့ကြိုးရိုးတွေကိုပြင်တော့မှသာလျှင်ဒီဖွဲ့စည်းပုံခြေခံဥပဒေဟာ
ဒီဝစီကြပြီးတော့ဖယ်ရပြည်အောင်စုအခြေခံနေဆောင်နေအောင်ဖြစ်တယ်။အဲ့တော့အခြေခံကြတဲ့မြို့သားကော်ရီးနဲ့လူငယ်ကောင်စီလို့ခေါ်တဲ့ဒါလုံနဲ့ပတ်သက်ပြီးတော့ပြောင်းထားတဲ့ပြောင်းချက်တွေ။နောက်စစ်တပ်ရဲ့ဥပဒေပြေအချုပ်ရေးကဏ္ဍတွေမှာပါဝင်ပတ်သက်ခွင့်ပေးထားတဲ့ပြောင်းချက်တွေ။နောက်တစ်ခါဒီသမရယူချက်တွေမှာစနေကိစ္စပေါ့။အကောင်မှာပင်နေငံမှာမှမကျင့်သုံးတဲ့စစ်ဘူလူတဲ့ပုဂ္ဂိုလ်စစ်ဘူလူတွေလူတဲ့ပုဂ္ဂိုလ်ကသမရဖြစ်စီဒုသမရဖြစ်စီချစ်လာခွင့်ပေးထားတဲ့ပြောင်းချက်တွေဒီပြောင်းချက်တွေကိုပြင်ကိုပြင်မရမယ်ဒီပြောင်းချက်တွေကိုပြင်လိုက်တာနဲ့သူနဲ့ဆက်သက်တဲ့ဟာကြီးချုပ်ပြောင်းအောင်မစင်ဖွဲ့စည်းပုံတစ်ခုလုံးအောင်သုံးလို့မရတော့အဲ့တော့မပြင်မဲထားပြန်တော့လည်းပဲဆီယနာရှိစနစ်ကဆက်ရဆူရှိသွားမယ်ဒီလိုအချိန်ကြီးအောက်မှာနှောင်းကြီးဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆိုတာလက်တွေ့ဘရော့မဖြစ်နိုင်တဲ့ဥပဒေဖြစ်တယ်အေးမပါတဲ့ပြရန်ကြီးတချို့လောက်ကိုပြင်ဝင်ပြီးတော့ဖွဲ့စည်းပုံဆိုပြင်လို့ရတယ်ဆိုတော့နိုင်ငံရေးမြက်လက်ပြာဝကြီးအောက်ကနေပြီးတော့ရေရှည်ဆက်ရနာရှင်စနစ်တဆူရှိမဲ့လမ်းကြောင်းမျိုးကိုအနည်းဖွဲ့စည်းဝင်ချင်အောင်လို့ပြင်ဆင်ရေးဆိုတာကသွားနေတာလို့ကျွန်တော်နားလဲပါတယ
်ဟုတ်ကဲ့ခင်ဗျာ NLD အစိုးရကအမျိုးသားပြန်လည်တင်းမြတ်ရေးဆိုတဲ့လမ်းကြောင်းကိုတစ်ဖက်ကကင်ဆယ်ထားတာတွေ့ရပါတယ်ဆိုတော့စစ်တပ်ဘက်ကလည်းလက်ခံနိုင်လောက်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာမျိုးကိုကြိုးပမ်းကြမယ်ဆိုရင်ဘယ်လိုအချက်တွေကိုပြင်မယ်အစိုးတင်သွင်းကြမယ်လို့ဆရာဦးအောင်သူခန့်မှန်းပါတယ
်။တော့ဘက်ကလက်ခံနိုင်လောက်တဲ့ဖွဲ့စည်းပုံချေရဥပဒေကိုပြင်မယ်ဆိုရင်တော့မြို့သားပြန်လည်တည်မြဲရေးဆိုတာသုံးလို့မရဘူး။ဒါကမြို့သားပြန်လည်တည်မြဲရေးကိုမဟုတ်ဘူး။ဟိုစစ်တပ်လူကြလိုက်တာဆောင်ရင်ရေးပဲ။ကျွန်တော်တို့ဘာမှပြောစရာကောင်းမရှိဘူး။ဆိုတော့မြို့သားပြန်လည်တည်မြဲရေးဆိုတာကဒီတမျိုးသားလုံးပါဝင်တဲ့လူလူတရားလုံးရဲ့ဒီမိုစီခွင့်ရေးဖက်ဒရယ်ပြောင်းစုတည်ဆောက်ပိုင်ခွင့်ခွင့်ရေးအခြေခံအပြင်ကိုဖြစ်ပွားကျူးလွန်ခဲ့တဲ့ပြည်မှုကြီးတွေပေါ်မှာအရေးယူဆောင်ရနိုင်ရေးပါဝင်တဲ့အခြေခံအနေကြီးကတ်တော့မှသာလျှင်မြို့သားပြန်လည်တည်မြဲရေးဖြစ်နိုင်တယ်။အဲလိုမျိုးဖဲနဲ့မြို့သားပြန်လည်တည်မြဲရေးဆွေးနွေးမှုကိုတိုးပြီးတော့မှစစ်တပ်ကဖြစ်ကောင်းတော်များသဘောကျစီမဲ့ဟာမျိုးတွေနဲ့လိုက်လူနေကြကာလပတ်လုံးတော့ဘတော်မှရှင်းမှန်တဲ့မြို့သားပြန်လည်တည်မြဲရေးဖြစ်နိုင်ဘူး။ဒီလိုမျိုးသားပြန်လည်တည်မြဲရေးဆိုတာကမ္ဘာမှာဘယ်နိုင်ငံမှာမှလည်းမရှိပါဘူး
။ဘယ်ဥပဒေပုံမှတ်ကိုပြင်ဆင်မလဲဆိုတာ NLD အစိုးရကပြည်သူတွေကိုအခုချိန်ထိချမပြနိုင်သေးတာကိုကြည့်ရင်တကယ်ပြင်ဆင်တဲ့အချက်တွေကိုလာမယ့်တစ်နှစ်ကျော်ကာလအတွင်းပြင်ဆင်နိုင်မှမလားဆိုတာစိုးရိမ်မိသူက American Arizona ပြည်နယ်မှာနေထိုင်တဲ့ SNLD ကြားကောင်းပါတီရဲ့1990ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်စိုင်းဝင်းဖေဖြစ်ပါတယ
်။အခုမှသူကပြန်ဖို့စ조사တဲ့ကော်မတီစဖွဲ့လို့ရှိသေးတယ်ဗျ။အဲကော်မတီစဖွဲ့တဲ့ပုံစံကိုကြည့်လိုက်တော့လည်းဘာနဲ့သွားတူနေတော့ပထမဆုံးညောင်နှပင်ညီလာခံနဲ့သွားတူနေတယ်။ဘယ်ဥပဒေပုံမကိုပြင်ရမလဲ၊ဘယ်အပိုင်းကိုပြင်ရမလဲဆိုတဲ့ဟာတွေအခုတစ်ခါလှည့်တောင်ကြီးနိုင်တယ်ဘယ်သူမှ။အဲ့ဒီဟာတွေအတွက်ကဘယ်လောက်ကြာမလဲ။ဟိုအီလေလေးဘယ်တော့မှမပြီးတော့မယ့်ဟာကြီး။ဆိုတော့အဲ့ဒီဘယ်တော့မှမပြီးတော့မယ့်ဟာကြီးကိုရှေ့တင်ပြီးတော့မှနောက်နှစ်နှစ်တာပဲကြာတော့မယ်လက်ရှိအစိုးရအနေနဲ့လုပ်ငန်းပြเสียမရှိလို့ဒါလုပ်ငန်းပြတာလားအဲ့လိုမေးเสียရှိဆိုတော့တကယ်လို့များကျွန်တော်တို့တိုင်းပြည်များများတိုးတက်စေချင်လို့ရှင်ခမည်းတော်ကျွန်တော်တို့တော်လိုင်းရဟဆိုပြီးတော့အပြင်ထွက်လာတဲ့လူများများပြန်လက်ခံနိုင်မယ့်ဥပဒေများအရင်ပြန်ကောင်းမလားလို
့ NLD အစိုးရကသူ့ရဲ့ကြံရှိနေသေးတဲ့တက်တန်းအတွင်းဖွဲ့စည်းပုံပြင်ဆင်နိုင်ရေးအတွက်ဇန်နဝါရီ29ရက်နေ့ကပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတရက်ဖွဲ့စည်းဖို့အရေးကြီးအဆိုကိုတင်သွင်းခဲ့ချိန်မှာဖွဲ့စည်းပုံပြင်ဖို့ဘယ်သူကမှတောင်းဆိုနေတာမျိုးမရှိတာကြောင့်အရေးကြီးအဆိုနဲ့မကန့်ညီဘူးလို့တမရော်သားကိုယ်စားလှယ်တွေနဲ့ပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြပါတယ်။ဒါပေမဲ့အခုရက်ပိုင်းအတွင်းမှာတော့ဖွဲ့စည်းပုံပြင်ရေးကိုထောက်ခံတဲ့ဆန္ဒထုတ်ဖော်ဟောပြောပွဲတွေကိုရန်ကုန်အပါအဝင်အခြားမြို့ကြီးတွေမှာပါပြုလုပ်လာနေကြတာတွေ့ရပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင် VOE မြန်မာပိုင်းရဲ့ဂျာတာပတိနေ့နေ့ကင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါအခုကျမတို့ရဲ့အစီအစဉ်တွေကို Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့ခါမှာတော့
ကိုယ်ကပတ်လိုက်တွေကိုဘာလုံနိုင်တယ်လဲကိုကိုယ်တိုင်ဘာလုံချင်လဲဆိုတော့ရိုးရိုးသားသားမစင်စားပဲခွေလန်းတွေလာစားတွေကိုကြည့်ပြီးတော့ပြောင်းလဲရွေးချက်နေမယ်ဆိုရင်တော့
ဒါကတော့သူယုံကြည်ရာအစီအစဉ်မှာပါဝင်တင်ပြသူတယောက်ကသူ့ရဲ့ယုံကြည်ချက်တွေပြောပြတာကိုအပြည့်အစုံနောက်ပိုင်းမှာနားဆင်ရမှာပါ။ဒါအပြင်ဥကျော်စန်သာရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဥကျော်စန်သာနဲ့ဒေါ်လာလာတန်တို့ကကောက်နှုတ်တင်ပြမှာပါရှင
်။ပြင်ညာပြဿနာရဲ့ဘိုးအချက်အချာမှာရင်းနှီးမြှုပ်နှံဖို့တောင်ဆန်းစုကြည်တိုက်တွန်းဆွဲခေါင်းစဉ်နဲ့ယူချီနီတာရေးဆောင်ပါကိုနီကေအေရှန်ရီဗျူးမှာဖော်ပြပါရစေ။ရညာရေပေါ်နှစ်ကွတ်တာကိုဟန်တာဖို့ပြက်ကွက်လို့နိုင်ငံတကာဝေဖန်နေကြတဲ့ကြားကတောင်ဆန်းစုကြည်ဟာနိုင်ငံသားတွေရခိုင်ဒေသမှာလည်းပြည်ရင်းနှီးမြှုပ်နှံကြဖို့ဖိတ်ခေါ်လိုက်ပါရစေ။ရခိုင်ပြည်နယ်ရဲ့စီးပွားရေးအလားအလာတွေဟာမထီမတွေ့ရသေးပဲရှိနေသေးဖြစ်တဲ့ဆိုပြီးခရီးသွားလုပ်ငန်းစိုက်ပျိုးရေးလုပ်ငန်းစတဲ့ကိစ္စတွေကိုညွှန်ပြခဲ့ပါသတဲ့။ဒါဟာမျောလင်းသလိုဖြစ်မလာတဲ့စီးပွားရေးဖွံ့ဖြိုးမှုအတွက်အစိုးရအနေနဲ့အထောက်အမှုတရားဖြစ်ပါတယ်တဲ့။သူဟာ2020ပြည့်ရွေးကောက်ပွဲအကျိုးထောက်ခံမှုရရှိရေးအတွက်ကျေးလက်ဒေသတွေနဲ့ကရှင်၊ချင်း၊ရှမ်းတင်တာရီစားတဲ့ဒေသတွေကိုခီးချွတ်တယ်လို့ဆိုပါတယ်။ရန်ကုန်လိုမြို့ကြီးတွေမှာလှုပ်ဆောင်နေတဲ့အခြေခံအဆောက်အဦတောင်ရေးလုပ်ငန်းတွေထဲမှာဝေးလံတဲ့ဒေသတွေဟာမပါဝင်ပဲဘေးဖိထားခံနေရတာဖြစ်ပြီးအဲ့ဒီနေရာတွေမှာရင်းနှီးမြှုပ်နှံလာအောင်ဆွဲဆောင်ဖို့ဆိုတာအစိုးရအတွက်အချိန်လေးသိမကြံတော့ပါဘူးတဲ့ဒီအတွက်ထောက်ခံမှုရရှိမယ်ဆိုရင်လည်းပဲရခိုင်ပြည်နယ်တရှိရဲ့အနောက်ဘက်ဂျမ်းမာတဲ့အရှေ့ဘက်ဂျမ်းကစီးပွားရေးလောကသားတွေရဲ့ထောက်ခံမှုကပိုပြီးရရှိနိုင်တယ်လို့ဆိုပါတယ်ဒါအပြင်လာရောက်ရင်းနှီးမြှုပ်နှံမဲ့သူတွေကလည်းအနောက်နိုင်ငံတွေဘက်ကထက်အာရှနိုင်ငံတွေဘက်ကပဲပိုလာဖို့ရှိပါတယ်တဲ့ပြီးခဲ့တဲ့အခမ်းအနားမှာဆိုရင်ဂျပန်စီးပွားရေးသမားပေါင်း50ကျော်နဲ့အဲ့ဒီနောက်ကထိုင်းတောင်ကိုရီးယားတရုတ်စသဖြင့်အရေးအတွက်အများအနည်းအလိုက်တယောက်ကြပါလေတဲ့ရူညာအေးနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေကဒေါအောင်ဆန်းစုကြည်ကိုဝေဖန်နေကြပြီးမဲ့ဂျပန်ကတော့ဝေဖန်တဲ့နိုင်ငံတွေနဲ့ခက်ခင်းခင်းနေပြီးပြဿနာဖြစ်ရှင်းရေးအတွက်မြန်မာအစိုးရနဲ့အတူရပ်တည်ဆောင်ရွက်မယ်လို့ဆိုပါတယ်တဲ့ကြီးကြီးမားမားရင်းနှီးမြှုပ်နှံမှုအခြေအနေမပေးသေးပြီးမဲ့အစပြုဖို့အခွင့်ကောင်းဖြစ်တယ်တဖြည်းဖြည်းလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဂျပန်စီးပွားရေးသမားတူကဆိုကြောင်းရေးသားထားပါတယ်မြန်မာလုပ်ငန်းရှင်တူကတော့ပြဿနာရှိနေဆိုတာမှန်ပေမဲ့အခြေအနေကောင်းလာအောင်လှုပ်ဆောင်နေတယ်။တကယ်တမ်းအလုတ်ကိုင်းတဲ့ပညာရေးနင်းကြလို့ဒေသခံတွေအကြမ်းတင်းမာမှုတွေဖြစ်ရတယ်လို့လည်းပြောပါသေးတယ်။ရိုဟင်ဂျာပြဿနာရှိနေရတဲ့အထက်အေအေနဲ့အစိုးရတပ်ကြားတိုက်ပွဲဖြစ်ပေါ်လာတဲ့အတွက်ရခိုင်ပြည်နယ်အခြေအနေဟာပိုပြီးတော့ဆိုးရွားလာတယ်လို့လည်းဖော်ပြပါသေးတယ်။ဒေါအောင်ဆန်းစုကြည်အစိုးရဟာ2016မှာအာဏာရလာခဲ့ပြီးမှနိုင်ငံရေးတည်ငြိမ်မှုကိုသာဦးစားပေးဆောင်ရွက်နေခဲ့ပြီးစီးပွားရေးကိစ္စကိုအခုကြမှဥပဒေတွေဘာတွေပြင်ဆင်ပြီးတော့စတင်လှုပ်ဆောင်လာတာဖြစ်တယ်လို့လည်းရေးသားထားပါရခင်ဗျာ
ဆက်လက်ပြီးအမေရိကန်ထက်လို့တော်မှ Ed Markey ကမြန်မာနိုင်ငံမှာပိတ်ဆို့မှုတွေနဲ့ပတ်သက်လို့ Facebook ရဲ့ဇက်ကဘတ်ကိုပြင်းပြင်းထန်ထန်ဝေဖန်လိုက်တယ်ဆိုတဲ့ကောင်းကြီးနဲ့ WWW Multi Channel မှာရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ် Massachusetts ပြည်နယ်က Democrat ထက်လို့တော်မှ Ed Markey က Facebook CEO Mark Zuckerberg ကိုမကြည်မနှက်ဖြစ်ပြီးဖေဖော်ဝါရီလ22ရက်နေ့ကထုတ်ပြန်ခဲ့ရမှာ Facebook ရဲ့ F အသုံးပြုဝယ်ယူမှုနဲ့ပတ်သက်လို့မချေနှက်ချက်ကို FTC ကနေစုံစမ်းပေးဖို့သူအဆိုတင်သွင်းခဲ့ပြီးနောက်မှာမြန်မာနိုင်ငံကအုပ်စုတချို့ Facebook အပိတ်ခံခဲ့ရတယ်ဆိုတာနဲ့ပတ်သက်လို့ဖြေရှင်းချက်ကိုတောင်းခံလိုက်ပါတယ်။ထက်လို့တော့နိုင်ငံခြားဆက်ဆံရေးကော်မတီအဖွဲ့ဝင်တူလဲဖြစ်တဲ့ Markey ဟာ AAA ရခိုင်တပ်မတော် MNDAA KIA နဲ့TNLA တို့ဖြစ်တဲ့လက်နက်ကိုင်အုပ်စု၄ဘွဲ့ကိုဘာကြောင့် Facebook ကပိတ်ခဲ့ရလဲဆိုတာကိုဖြေရှင်းချက်တောင်းခံခဲ့တာဖြစ်ပါတယ်။ဒီအုပ်စုတွေဟာနိုင်ငံတွင်းမှာငြင်းချမ်းရင်းရရှိဖို့ကြိုးပမ်းနေတဲ့အုပ်စုတွေမှာပါဝင်တယ်လို့သူကပြောပါတယ်။မြန်မာနိုင်ငံပြည်ဖက်ကတွေမှာရ ရက်ဆက်မှုတွေကိုကျူးလွန်ဖို့ထောက်ခံခဲ့တဲ့မုံတရားပွားစီတဲ့စကားတွေကိုတိုက်ဖြတ်ဖို့ Facebook ရဲ့ကြိုးပမ်းမှုကိုသူကအတိမပြုချီးကျူးပေမဲ့ဒီလက်နက်ကိုင်အုပ်စု၄စုတို့ကို Facebook ကပိတ်ချင်းဟာတိုင်းရင်းသားပြန်လည်ယဉ်ကျေးစေရေးကြိုးပမ်းမှုကိုဟန်တားရာရောက်တယ်လို့ထက်လွတ်တော်မှမာကီကပြောခဲ့ပါတယ်။ပြင်ပပြည်သက်နဲ့ဆက်သွေးရမှာ Facebook ကိုအဓိကအားထားရတဲ့လက်နက်ကိုင်အုပ်စုတွေရဲ့ Facebook စာမျက်နှာပိတ်ချင်းခံရတာဟာဒီအဖွဲ့တွေရဲ့ပြည်ပနဲ့ဆက်သွယ်မှုတွေကိုဖျက်တောက်ရာရောက်တယ်လို့သူကဆိုပါတယ်။ခုလိုပိတ်ဆို့မှုတွေကြောင့်ဒီအဖွဲ့တွေဟာတိုင်းရင်းသားအရဖွဲ့လူဖွဲ့စည်းတွေအစိုးရစည်းစံညှိနှိုင်းရေးမှုတွေငြိမ်းချမ်းရေးဖော်ဆောင်မှုကိုကူညီဆောင်ရွက်နေတဲ့အမေရိကန်ပြည်ထောင်စုပါဝင်နိုင်ငံတကာအကဲခတ်တွေနဲ့နိုင်ငံတကာလူသားချင်းစာနာမှုအဖွဲ့တွေရဲ့ကူညီပံ့ပိုးမှုတွေကိုအလံဝေးရာရောက်စေတယ်လို့ဆိုပါတယ်။ Facebook ရဲ့ခုလိုပိတ်ဆို့မှုနဲ့ပတ်သက်လို့အကြောင်းပြချက်ဟာမရှင်းလင်းပဲ Facebook အမုန်းတရားဟန်တားရေး policy နဲ့ပတ်သက်လို့စိုးရိမ်ပွေရာအထိပယ်ကောက်ယူမှုတွေမှားစေဖို့လည်းတကားဖွင့်ပေးရာရောက်တယ်လို့မာကီကထောက်ပြခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ရှင်းလင်းချက်ကို Facebook ထံကမလတီရဲ့နောက်ဆုံးထားပြီးပေးဖို့လေမာကီကတောင်းခံထားပါတယ်ရှင
်။ဒေါက်တာရှင်များရှင်တမတော်ကစစ်တိုင်းတချို့မှာစစ်စင်ရေးတွေလေးလကြာရက်ဆိုင်ထားပြီးရင်းညာရင်ဆွေးနွေးဖို့ကမ်းလှမ်းခဲ့တာအခုဆိုရင်နှစ်လကျော်သွားပါပြီ။အပြည့်ခတ်ရက်ဆဲထားတဲ့ကာလအတွင်းမြမအစိုးရတာဝန်ရှိသူတွေတမတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေကြားတွေ့ဆုံဆွေးနွေးမှုတချို့ရှိခဲ့ပေမဲ့လို့လက်နက်ကိုင်တိုက်ပွဲတွေကလည်းပြင်းထန်နေစေပါပြည့်ခတ်ရက်စဲရေးကြီးညာထားပြီးမြေတိုက်ပွဲတွေဖြစ်နေရတာဘာကြောင့်များပါလဲလက်နက်ကိုင်ပဋိပက္ခတွေရော့ပါရင်ပြည်တွင်းငြိမ်းချမ်းရေးမှာဘာတွေကအဓိကအဟန့်တားဖြစ်နေပါသလဲဆိုတာတွေကို VOA ရဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံ file နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ကြာသပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။အခုတော့ဒေါ်လာလတန်းတင်ဆက်တဲ့နေနဲ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။တို့ရရှိများရှင်။ Miss Sweet ဦးကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါတယ်။အများအပြားကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်။ဒါပေမဲ့လို့မိတ်ဆွေ၃လေးဦးစုပြီးစားတောက်ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲ။အဲတူဦးကတော့အားနာလို့ဖြစ်စေစိတ်နာကောင်းလို့ဖြစ်စေကျွန်တော်ကျမပဲပေးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်။ဒီလိုအခြေအနေမျိုးမှာအင်္ဂလိပ်လိုဘယ်လိုတုံ့နှုံးပြောဆိုမလဲ။ပြောနိုင်တဲ့အတုံးတစ်မျိုးက
Here.Let me pick up the tab.
Now to call Nasin Chijaya on.
Here, let me pick up the tab.
Diniyama, now song sgalong pite. TAB, tab garo, bansga pipi, satao sign, damam ho, a young sign singa, chatine, we pizza, piapango, suruda pipari. Goga, juime, lo suyin, now to mu pure nine nagaro.
Say, let me foot the bill for this.
Now, ta na sin chi jaya ao.
Say, let me foot the bill for this.
Di be ga ro, jama bi bia zi su da be phit par de. Di niya ma, foot, foot ga, kriya ni ne tong tha ra phit pi, bans ga di be ga ro, site thau pi de tbo be phit par de. Tatiya de myu pyo nai da ga ro.
Here, let me. It's my treat.
Now, ta na sin chi jaya ao.
Here, let me. It's my treat.
Di be ga ro,ကျမကျွေးပါမယ်ဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ TREAT treat ကအဓိပ္ပာယ်မျိုးရှိပါတယ်စိတ်ချမ်းသာရအောင်ကျွေးတာမွေးတာလက်ဆောင်ပေးတာစသဖြင့်ကိုညှိညွှန်းပြောဆိုတာဖြစ်ပါတယ်စားတောက်ဆိုင်သွားလို့ဘယ်သူကကျွေးမလဲအနောက်နိုင်ငံမှာလို့ကို့အတွက်ကိုပေးကြခြေဆိုရင်ရောဘယ်လိုပြောမလဲ
Dutch treat
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Dutch treat
Dutch treat အစားနောက်ထပ်ပြောလို့ရတဲ့အတုံးတစ်မျိုးက
Go Dutch.
Not count nothing, Jijayao.
Go Dutch.
Diniyama, D-U-D-C-H, Dutch ga, bega ladle. Shimbiyama suino, Holland Nangang, the Dutch ga, lada pipari. Lungere nipong tunga joga, Britishane, Dutch viha, Sipwe jidwe, sinwe gejare. Sipide, suime, yansang jaro da boshi. Dajamu, ingle ma, Dutch suiz a galunha. Name Biora, so got it, the bow, yak body, Eragaro, tozing a bow. Uboma, courage, sure, tatigu, Dutch net, twebby, Dutch courage, lo sueno, tati, jaunago, sulubari, Ubmatuga, yemuma, tati, shida, suin, Dutch courage, lo, yolu, yabareshi. Dajamulu, treat sure, chumuidam yug, say chandam, damn you, ne, Dutch good, twebby, donate, Dutch treat lo sueno, juero, juibaishi, gusara, dwe, kupiji, sure, the bow, yak body. Dorashimiago, diniminate with Timbia Gedi, English, a don't know your ma. Go ga, saipido, juime, soye, yolo yaraga.
Pick up the tab.
Now demuga.
Foot the bill.
Now tap your nine at demuga.
It's my treat.
Go sarago, go biji, suino.
Dutch treat.
Now demuga your nine aga.
Go Dutch.
Loop your name, Mari. Eragaro, diniminate with Timbia Gedi, idiom, thume pipari.
အခုဆက်လက်ပြီးတော့မြန်မာရေးတုံ့သက်ချက်အစီအစဉ်ကိုတင်ဆက်မှာပါမြန်မာနိုင်ငံဟာမတူကွဲပြားမှုတွေနောက်အပြန်အလှန်နားလည်တိုက်ခတ်မှုနဲ့ထူထောင်လာခဲ့တဲ့ဒီမြန်မာနိုင်ငံအနေနဲ့မတူကွဲပြားမှုတွေနဲ့မတူကွဲပြားတဲ့သူတွေကြားမှာအပြန်အလှန်နားလည်တိုက်ခတ်မှုနဲ့ထူထောင်လာခဲ့တဲ့နိုင်ငံဖြစ်ပေမဲ့လည်းပြပကကူးဆက်ဝင်ရောက်လာတဲ့အယူအဆတွေကြောင့်စိတ်ဝမ်းကွဲပြားပြီးပဋိပက္ခတွေဖြစ်လာရတယ်လို့အမေရိကန်ပြည်ထောင်စုကဂုံတူးဆောင်ပါမော့ခမြမအရေးကျွမ်းကျင်သူဂျိုးဇပ်ဆီလ်ဗာစတိုင်းကသုံးသပ်ပါတယ်။ပြန်လည်တင့်မြက်ရေးအတွက်အတိတ်သမိုင်းကိုပြန်ကြည့်ပြီးသင်ခန်းစာယူသင့်တယ်လို့လည်းဆိုပါတယ်။ပါမော့ခဆီလ်ဗာစတိုင်းနဲ့ဥကြော်ဇန်သားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြရအောင်ပါရှင်။
ဆရာကြီးဆွေးပါစတိုင်းမြာမြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဗုဒ္ဓဘာသာဟာဘလောက်အရေးပါပါသလဲဆိုတာကမြန်မာအမျိုးသားစိတ်ဓာတ်သည်ဘာသာရေးနှင့်ကင်းလွတ်သောအမျိုးသားရေးစိတ်ဓာတ်လားသူဒီမို့ဗုဒ္ဓဘာသာနဲ့ဆက်ဆက်မှုရှိနေပါသလားဆရာကြီးဘယ်လိုသဘောရပါသလဲ
Do I think Buddhism is linked to nationalism or Buddhism? I think that it is linked to both. There are differentAnd one can be both a nationalist and a Buddhist.
ဘုရားဘာသာနဲ့အမျိုးသားရေးဆက်ဆံနေပါသလား။တစ်ခုနဲ့တစ်ခုဆက်ဆံနေပါတယ်။အတူတူရောမဟုတ်ပါဘူး။ဒါပေမဲ့လူတစ်ယောက်ဟာအမျိုးသားရေးဝါဒီရောဘုရားဘာသာဝင်ရောအတူတူဖြစ်နိုင်ပါတယ်။တစ်ခုနဲ့တစ်ခုဟာဖီလာဆန့်ကျင်မဟုတ်ပါဘူး
။ဆိုတော့မြန်မာအမျိုးသားရေးစိတ်ဓာတ်ဟာ secular nationalism လို့ခေါ်တဲ့ဘာသာရေးနဲ့ကင်းလွတ်သောအမျိုးသားရေးဝါဒမဟုတ်ဘူးပေါ့ခင်ဗျာ
။ Well, Buddhism is a very importantway of life. It is not just a group of thoughts and
ဘုရားဘာသာဟာဘဝနေရေးအတွက်သိရေးပါတဲ့နိလန်တရားဖြစ်ပါတယ်ဒါဟာအတွေးခေါ်ယုံကြည်မှုတရားတာမကပါဘူးလူတွေဟာတူးနဲ့တူဘလို့ဆက်ဆံနေထိုင်ရမယ်ဆိုတဲ့နိလန်လည်းဖြစ်ပါတယ်ဘဝလမ်းညွန်မှာဒီအတိုင်းလိုက်နာမယ်ဆိုရင်ဘသူမဆိုဘသူနဲ့မဆိုနေထိုင်နိုင်တဲ့တယောက်နဲ့တယောက်ပဋိပက္ခမဖြစ်ဘဲနေထိုင်ကြရမှာဖြစ်ပါတယ်တစ်ဖက်ကိုတစ်ဖက်ကလေးစားရမယ်နိလန်လည်းဖြစ်ပါတယ
်ဆူရာဘာသာကြားရနေဗုဒ္ဓဘာသာဝင်နေအတူတူစင်တွဲနေထိုင်နိုင်တဲ့လမ်းစဉ်ဆိုတဲ့သဘောပေါက်ခင်ဗျာ
Oh absolutely and it's part of the history of Burma one of the problems today is people do not bother to read the history of
လုံးဝမကန်ပါတယ်ဒါဟာမြမတမိုင်းရဲ့ဒစိတ်ဒေတာလည်းဖြစ်ပါတယ်ဒီကနေ့ပြဿနာတစ်ခုကတော့လူတွေဟာတမိုင်းကိုပြန်မဖတ်ကြတော့တာပဲဖြစ်ပါတယ်။လူတွေဟာမြန်မာနိုင်ငံမှာလာရောက်ပြီးစတင်အခြေချနေထိုင်ခဲ့ကြတာအဲ့ဒီထက်မှမတူကွဲပြားတဲ့လူမျိုးတွေဘာသာတရားတွေလူမှုအတိုင်းဝိုင်းတွေမျိုးမျိုးရှိခဲ့ပါတယ်။သူတို့တွေဟာငင်းငင်းချမ်းချမ်းနေထိုင်လာခဲ့ကြပါတယ်။ပျော်ပျော်ရွှင်ရွှင်နေထိုင်လာခဲ့ကြပါတယ်။တစ်မျိုးနဲ့တစ်မျိုးဝင်ရောက်ဖက်ဆွတ်တာလည်းမရှိခဲ့ကြပါဘူး။ဘာသာအယူဝါဒမတူတဲ့သူတွေကိုအတင်းဘာသာပြောင်းစေဖို့ကြိုးပမ်းခဲ့တာမျိုးလည်းမရှိခဲ့ပါဘူး။
ဆိုရင်ဒီကနေ့ဖြစ်လာတဲ့ပဋိပက္ခတွေအကြမ်းဖက်မှုတွေကြတော့ဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခမျိုးတွေဖြစ်နေပါဆရာကြီး
Violence is something that is a long time developing as well. In other words, during this last century 12
ချမ်ဖက်မှုတွေ ဟာ လဲ ရေရှည် ဖြစ်ထွန်းလာ ခဲ့တဲ့ ကိစ္စ တရက် ပါပဲ တနည်း ပြော ရရင် အခု နောက် ဆုံး ရာစု နှစ် မှာ ပါ ဒါ ကို လဲ နိုင်ငံ တော် ဖြစ်ထွန်း ရပ် တည်လာ မှု နဲ့ ရှင် ပြီး တော့ ရှုမြင် ကြ ရမှာ ဖြစ် ပါတယ် တမိုင်း ကို နည်း နည်း ပြန် ကောက် ရမယ် ဆိုရင် ဗမာ တွေ မြန်မာ အလဲ ပိုင်း တခွင် ကို အုပ်စိုး ထား ခဲ့စဉ် တုန်းက ဒေသ တဏ္ဍာန် တလျားက လူမျိုးစု တွေ ဘာသာ ရေး အတိုင်း ဝိုင်း တွေ လူမှု ဝန်ကျင် တွေ ကို သူတို့ ဟာ သူတို့ ကိုယ်ပိုင် အုပ်ချုပ် ခွင့် ပေး ထား ခဲ့ ပါတယ် နိုင်ငံ တော် ကချမှတ် ထား တဲ့ ဘောင် အတွင်း နေထိုင် သမ्य ကာလပတ်လုံး ဒီလို ပဲ ခွင့် ပြု ထား ခဲ့ တာ ပါ ဒါဟာ 20 ရာစု အစပိုင်း မှာ တစု နဲ့ တစု သဘော ထား မတူ ညီ မှု တွေ ဖြစ် လာ ပြီး စတင် ရိုင် နေ လာ ခဲ့ ပါတယ် တကယ် တော့ အင်းကြီး ချင်း တွေ အချင်း ချင်း ရန် ဖြစ် တာ စစ် တိုက် တာ ဟာ ဘုဒ္ဓ ဘာသာ အစင် အလား အစ္စလာမ် အစင် အလား မဟုတ် ပါ ဘူး အင်းကြီး ချင်း တွေ ကြား ပျော် ရွှင် ငြိမ်း ချမ်း စွာ နဲ့ လွတ် လွတ် လပ် လပ် နေထိုင် ခဲ့ တဲ့ အစင် အလား တွေ သာ ရှိ ခဲ့ ပါတယ်
ချာရီယာ ဘာသာ တရား နှစ် ခု စလုံး ဟာ ပျော် ပျော် ရွှင် ရွှင် ငြိမ်း ငြိမ်း ချမ်း ချမ်း စင် တွဲ နေထိုင် တဲ့ အစင် အလား ရှိ တယ် ဆို တော့ အခု ပြဿနာ တွေ ဖြစ် လာ တဲ့ ကြာ တော့ ခေါ့ ခင်ဗျာ အဲ့ဒီ တော့ nga ကောင်း တဲ့ အစင် အလား တွေ အခု စိတ် ဖုံး သွား ခဲ့ ပြီ လား သူတို့ မို့ အခု ခါ မှ တစ်ဖက် ကို တစ် ဖက် လွှမ်း မိုး ခြင်း တဲ့ စိတ် တွေ များ ပုံမို ပေါ် လွင် လာ လို့ လား ဆို တာ ဘယ်လို ပြော မလဲ ခင်ဗျာ
The mess that we are seeing unfold at the present time, the fighting, this disagreement is largely the outgrowth of the failure of the Burmese.
Aku ka chanaw ro twet chong la ya de pyatana ri tat khai mu ri tabaw kwe le mu ri ha adika a phyin Burma ri a ni ne osa ana ko lu ru atai wain ta khu long atwet myat myat tat da khwe we chin thong mo pyat kwe ya ga ta sin pauk phwa la da ba. Tamai ma le auk so tu byin ma shi de a kha da ma mho auk so de byin in a pyo nya ne a kha ma lu ri ha အုပ်စုလိုက်တခြားအုပ်စုတွေလာရောက်တိုက်ခိုက်မှာဆိုလို့ကာကွယ်ခုခံလာကြပါတယ်ဆိုတော့ဒီကနေ့အခါမှာမြန်မာပြည်သူတွေကြုံတွေ့နေရတဲ့စိတ်ဝမ်းကွဲပြားမှုတွေလူမှုဒုက္ခတွေဟာကောင်းမွန်တဲ့အုပ်စိုးမှုစနစ်တရက်ကိုမျိုးဆက်တစ်ခုကတစ်ခုကိုနီးလန်းတကြလွဲပြောင်းချမှတ်ပေးနိုင်ခြင်းမရှိတဲ့ရလဒ်တွေလို့ကျွန်တော်ထင်ပါတယ်ဒါကြောင့်မြန်မာလူအဖွဲ့အစည်းဟာငြိမ်းချမ်းသောလူအဖွဲ့အစည်းတရက်ဖြစ်မလာပဲတယောက်လည်းပင်ကိုတယောက်ညစ်ဖို့ကြိုးစားတဲ့လူအဖွဲ့အစည်းဖြစ်နေရတာပါ
ဆိုတော့ဒီပဋိပက္ခတွေဟာငြင်းငြမ်းစွာအတူဆင်တွဲလာကြသူတွေရဲ့အထက်ကပြောင်းလဲပေါ်ထွန်းလာတဲ့သဘောပေါ့ခင်ဗျာ။တနည်းပြောရင်ငြင်းငြမ်းရေးကတဆင်ပောက်ဖွာလာတဲ့အကြမ်းဖက်မှုတွေလို့ဆိုရမှာပေါ့ခင်ဗျာ
။ Well, I think there is no offer or belief that peace cannot exist between the various peoples in Burma. And there were long periods of time when peace.
မြန်မာနိုင်ငံမှာကွဲပြားတဲ့လူမျိုးစုတွေအကြားငြိမ်းချမ်းရေးမတည်တံ့နိုင်ဘူးဆိုတဲ့အခြေအနေတွေအယူအဆတွေကတော့မရှိခဲ့ဘူးလို့ထင်ပါတယ်။စင်ခေါ်မှုတစုံတရာမရှိဘဲငြိမ်းချမ်းရေးတည်တံ့ခဲ့တဲ့ကာလလဲရှေ့ရှေ့လျားလျားရှိခဲ့ပါတယ်
။ဆိုတော့အရင်ကမရှိခဲ့ပဲအခုရှိလာတာကြတော့ဆိုင
်။ We are seeing a number of new ideas being brought in by outsiders, and that people who come from other areas bring with them the unhappiness, hatred, disagreements, and impose it on the peoples who had for long periods
အခုတော့အယူအဆတွေကိုပြင်ပကလူတွေကတစင်တင်သွင်းလာတာတွေ့မြင်နေရပါတယ်ပြင်ပကဝင်ရောက်လာသူတွေဟာသူတို့နဲ့အတူစိတ်မချမ်းသာစရာတွေမုန်းတီးစိတ်တွေသဘောထားကွဲလွဲမှုတွေကိုတည်ဆောင်လာပြီးပြည်တွင်းမှာကာလရှည်ကြာစွာငြင်းငြင်းချမ်းချမ်းနေထိုင်လာသူတွေစီသွတ်သွင်းပေးနေကြတာတွေ့ရပါတယ်။အဲ့ဒီလိုနဲ့နှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့ငြင်းချမ်းမှုပြက်ပြားစရာတွေဖြစ်လာရတယ်လို့ထင်ပါတယ
်။ဟိုနောက်တစ်ခုကဖဆဗလာခေတုံးကလည်းဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာအဖြစ်ပြဋ္ဌာန်းဖို့ဆိုတဲ့အကြံနဲ့ပတ်သက်ပြီးတော့ပြဿနာတက်ခဲရတယ်လို့ဖတ်ရပါတယ်။ဒါပေမဲ့ဒီလိုထိဆိုတဲ့အကြံဖက်မှုတွေမျိုးတော့မဖြစ်ခဲ့ဘူးပေါ့ခင်ဗျာ
I am concerned about this idea that the emphasis on a state religion is something that is fairly new
ဒီယူဆမျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်စိုးရိမ်ပါတယ်နိုင်ငံတော်ဘာသာဆိုတဲ့အယူအဆဟာအတော်လေးနောက်ပိုင်းကျမှပေါ်ထွက်လာတဲ့အယူအဆဖြစ်ပါတယ်အတိတ်ကာလ19ရာစု18ရာစုကိုပြန်ကြည့်မယ်ဆိုရင်ဘာသာကိုးကွယ်မှုမတူညီသူတွေဟာနီးနီးကပ်ကပ်နေထိုင်ခဲ့ကြပါတယ်။ဒါပေမဲ့သူတို့ခေါင်းဆောင်မှုနဲ့သူတို့နီးနဲ့သူတို့နေထိုင်ခဲ့ကြတာပါ။တယောက်အရေးတယောက်ဝင်ဆွတ်ဖက်တာလည်းမရှိခဲ့ကြပါဘူး။ဒါပေမဲ့ခေတ်တည့်ရောက်လာတော့အထူးသဖြင့်ဗုဒ္ဓဘာသာဝင်တချို့က ဗုဒ္ဓဘာသာသည်နိုင်ငံတော်ဘာသာဖြစ်ရမည်လို့တောင်းဆိုလာကြပါတယ်။တကယ်တော့နိုင်ငံတော်ဘာသာဆိုတာမရှိပါဘူး။လူများစုကဗုဒ္ဓဘာသာကိုးကွယ်ကြတော့သူတို့ဟာသူတို့ကြင်ကြံလိုက်နာကြဖို့ပဲရှိပါတယ
်။အခုလို့ဆိုတော့စေရုံကဘာသာကွဲလူမျိုးကွဲပြဿနာမရှိပဲအတူဆင်တွဲနေထိုင်လာကြတယ်။အခုနောက်ပိုင်းကျတော့ဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်လာတယ်ဆိုတော့မြန်မာနိုင်ငံသမိုင်းကခေတ်သစ်ကြမှာတွတ်တက်မလာပဲနောက်ပြန်ဆုံးနေတဲ့သဘောပေါ်ဆရာကြီး
I agree with you fully. There was far much social harmony in Burma when the various groups lived under their own rules, side by side, peacefully, acknowledging the paramountcy of the Burmese.
ကျွန်တော်အပြည့်အဝသဘောတူပါတယ်။မတူကွဲပြားတဲ့လူ့အဖွဲ့အစည်းတွေဟာသူတို့အုပ်ချုပ်ရေးနဲ့သူတို့အတူရှင်တွဲနေထိုင်ခဲ့ကြပါတယ်။ဗမာပြည်ကိုအကြီးအမှုအဖြစ်အတိအမှတ်ပြုလက်ခံထားကြပြီးအချင်းချင်းတဟဇာတာရှိရှိနေထိုင်ခဲ့ကြပါတယ်။ဗမာပြည်ကလည်းသူတို့နည်းနဲ့သူတို့နေခွင့်ပြုထားခဲ့ကြပါတယ်။သူတို့ကိစ္စကိုဝင်မဆွက်ခဲ့ပါဘူး။ဒါကြောင့်မြမတမိုင်းမှာငြင်းကြမ်းရေးရှိခဲ့ပါတယ်။လူမှုစစ်ပွဲတွေမရှိခဲ့ပါဘူး။ပြည်ပတိုင်းပြည်တွေနဲ့တော့စစ်ပွဲတွေအများကြီးဖြစ်ပွားခဲ့ပါတယ်။ဥပမာထိုင်းနဲ့ဗမာစစ်ပွဲတွေအများကြီးဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒါဟာလည်းဘာသာကိုးကွယ်မှုကွဲပြားခြားနားလို့ဖြစ်ပွားခဲ့တဲ့စစ်ပွဲတွေမဟုတ်ပါဘူး။
ဟုတ်ကဲ့ဆရာကြီးအဲ့တော့ရှေ့ကိုမျှော်ပြီးကြည့်မယ်ဆိုရင်ဒီလိုသဟဇာတာရှိရှိငင်းငင်းညံ့ညံ့နဲ့မတူကွဲပြားမှုတွေအကြားငင်းညံ့စွာနေထိုင်နိုင်တဲ့စနစ်ကိုပြန်သွားဖို့အတွက်အဲ့ဒီစနစ်မျိုးကိုဖန်တီးဖို့အတွက်ဘာတွေကိုကျွန်တော်ပြုပြင်ရမလဲခင်ဗျာစနစ်ကိုပြုပြင်ရမလားနိုင်ငံတော်ကိုပြောင်းလဲရမလားသူရမို့လူအဖွဲ့အစည်းလူတွေရဲ့စိတ်နေသဘောတဘာဝကိုပြောင်းလဲရမလားခင်ဗျာ
Well I think we have a base if we would only look back at itAnd that is Aung San. General Aung San, when he led the Burmese people and he brought them together at the Panglong meeting, talked about the rights of peoples to be themselves.
ဒါကိုလည်းနောက်ပြန်လက်ကြည့်ရမှာပါ။ဗိုလ်ချုပ်အောင်ဆန်းကိုတွေ့ရပါလိမ့်မယ်။ဗိုလ်ချုပ်အောင်ဆန်းဟာမြန်မာပြည်သူတွေကိုဥဆောင်ပြီးပင်လုံညီလာခံလှုပ်ရှင်တုန်းကလူမျိုးစုတွေသူတို့ဟာသူတို့လွတ်လွတ်လပ်လပ်စီမံအုပ်ချုပ်နေထိုင်ပိုင်ခွင့်ကိုပြောကြခဲ့ပါတယ်မွတ်စလင်တွေကိုတော်လကောင်းတခြားအုပ်စုတွေကိုတော်လကောင်းဗုဒ္ဓဘာသာအဖြစ်ပြောင်းလဲဖို့သူမလုပ်ခဲ့မပြောခဲ့ပါဘူးငြင်းငြမ်းပြစ်ပြစ်မှုရှိနေသမျှသူတို့ဘာသာသူတို့နေကြဖို့သာပြောခဲ့ပါတယ်ဗိုလ်ချုပ်အောင်ဆန်းဟာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုလိုလားပါတယ်လူမျိုးစုတွေတစုကိုတစုဝင်မဆွတ်ဖက်ဖဲခုဘာသာကိုနေထိုင်ရေးပဲဖြစ်ပါတယ်ဒါပေမဲ့အဲ့ဒီဇင်းမြစ်ကိုအခုပြန်မသွားကြတော့ပါဘူးနိုင်ငံတော်ဘာသာဆိုတာမျိုးတွေလှုပ်ချင်လာပါတယ်ကြံလူမျိုးစုအပေါ်ကြီးစိုးချေလဲလာခြင်းကြပါတယ်ဆိုတော့ကျွန်တော်သဘောပြောရရင်တမိုင်းကိုပြန်ကြည့်ကြပါလေ့လာကြပါအဲ့ဒီမှာမြန်မာလူမျိုးတွေတဟဇာတာရှိရှိပျော်ပျော်ရွှင်ရွှင်နေခဲ့ကြတာကိုတွေ့ကြရပါလိမ့်မယ်ဆိုတာပါပဲ
တခါတော့ဥကျော်စန်သာတင်ဆက်တဲ့မြမအရေးသုံးသက်ချက်အစီအစဉ်ပါရှင်ဆက်လက်ပြီးတော့နားဆင်ရမယ့်သူယုံကြည်ရာအစီအစဉ်မှာတော့ဒေါက်တာအောင်အောင်ကသူဘာတွေယုံကြည်တယ်လဲဆိုတာကိုပြောပြမှာပါမမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်
အားလုံးမင်္ဂလာပါကျွန်တော်ယုံကြည်ထားရင်အကြောင်းအရာတစ်ခုတော့ယူသမှုပဲဖြစ်ပါတယ်ယူသမှုဆိုရင်မသူတစ်ပါးပေါ်ယူသတဲ့ခုတည်းကိုပြောတာမဟုတ်ဘဲမိမိကိုယ်ကိုမိမိယူသတာကိုပြောချင်တာလူတွေဟာတခြားလူတွေပုံမှာယူသတာပြောဆိုလောက်ကိုက်ပြတတ်ကြပြင်တယ်မိမိကိုယ်တိုင်းအပေါ်ကိုယူသတာစဉ်းစားထုတ်တန်ချက်ပုံမင်းနေတာကြတယ်မိရဲ့လက်တို့ဆိတ်ဖက်ချက်တကူရည်ရွယ်ချင်ပန်းတိုင်းမိရဲ့ယုံကြည်အောင်တွေပုံမှာယူသမှတ်ကန်တဲ့စည်းအမျိုးထောက်ဖို့တနည်းအားဖြင့်ကိုကိုမလေးချမ်းနေမို့ကိုကိုကိုလေးပြသန်နေမို့ဆိုတော့ခါပြေမှာကျွန်တော်တို့ကကိုတိုင်လိုအပ်မဲ့ကိစ္စတခုမှာကိုရဲ့စိတ်ရင်းတခုတည်းကိုချင်မခံပဲတခြားလူရဲ့သဘောထားအခြားအကြောင်းရင်းတွေကိုထပ်ထွက်ပြီးတော့ကိုလုံနိုင်တာကိုလုံချင်းတာမျိုးမဟုတ်ပဲနဲ့ကိစ္စတွေလွန်လိုက်လို့တော့ဆုတ်ပြန်လိုက်ရရှိတယ်လက်မျိုးမဆိုရင်နောက်ဆုံးနဲ့စိတ်မှုပေါ်မှာလုံရတော့စိတ်ပင့်ပန်းပြီးလုံအပ်မဲ့ဆောင်အစားကလေးကနေကိုစိတ်ရင်းရှိတဲ့အတိုင်းယူသွားတယ်မြင်နေပွဲပွဲလေးနဲ့ထောက်ပြပြီးတော့ကိုပါလုံနိုင်တယ်ပေါ်ပါပါတော့မလုံနိုင်ဘူးဆိုပြီးတော့ဆန်းစင်လောက်ကမယ်ဆိုရင်မလုံရအောင်ပို့ပြီးအောင်မြင်မယ်လို့ရုပ်ပါတယ်ပြီးတော့ဒီလိုကမှကိုယ်ရဲ့ယူသွားတဲ့စည်ရင်ပါလို့ကိုယ့်ကိုမြဲစိတ်တန်းနေမှာပေါ့တို့တူမဲ့မိမိရဲ့ရည်ရွယ်ချက်ပန်းတဲ့နေ့ကိုလည်းကိုယ်စည်ရင်နဲ့ယူသွားစာရွေးချက်ချမှတ်လို့ရထင်တယ်ကိုယ်ကပန်းတဲ့အတွက်ကိုယ်ဘာလုံနိုင်တယ်လဲကိုယ်ကိုယ်တိုင်ဘာလုံချင်လဲဆိုတော့ယူယူသားသားမစင်စားပဲ ခွေလန်းတွေလာစားတွေကိုကြည့်ပြီးတော့ပြောင်းလဲရွေးချက်နေမယ်ဆိုရင်တော့တကယ်ပျော်ရွှင်မှုကိုရမှာမဟုတ်လို့မျိုးအဲ့ဒီလိုခုမှအမြဲတမ်းတိုးတက်အောင်ချက်ဆောက်တည်တော့လုပ်ကန့်နေမှာလည်းမဟုတ်ဘူးဟုတ်ကိုကိုကျွန်တော်ဥမာထိုင်ပြောမယ်ဆိုရင်တော့ကျွန်တော်အခုသင်ယူနေတဲ့ဘာသာရေးမြို့မှာစနေလုပ်ကန့်ချင်းလို့တဲ့ဈေးရင်ဟိုဈေးရင်နဲ့ဆုံးဖြတ်ပြီးတော့ကျူစားနိုင်ကျူစားနေခဲ့လို့ခု American ပြည်ထောင်စုကပေးတဲ့ Fulbright Scholarship ရရှိပြီးတော့အစီအစဉ်ပညာသင်နေရတာပေါ့ဒီလိုမျိုးပဲနဲ့အခွင့်အလမ်းလာစားလို့ပဲကြည်ပြီးတော့ကိုကျွန်တော်ရဲ့ရည်မှန်းချက်ကိုပြောင်းလဲခံမယ်ဆိုရင်တော့ခုချိန်မှဒီလိုနေရာမျိုးမှရှိနေမှာမဟုတ်ဘူးတခါတည်းရောကိုယ့်ရဲ့ရည်ရွယ်ချက်ဥတီချက်တွေကတော့ဝေဝါးနေနိုင်ပြီမယ်ကိုကိုရိုးသွားတဲ့စဉ်နဲ့ရွေးချယ်ထားတဲ့ရည်မှန်းချက်တွေဆိုရင်တော့ဒီဇိုင်းမှန်မှန်ဆေးပြီးကျူစားနေခြင်းဖြစ်ပေါ်နေမှာပေါ့နောက်ဆုံးအရေးကြီးဆုံးဖြစ်တဲ့မိမိရဲ့ယုံကြည်မှုဆိုတာကိုလည်းကိုကိုရိုးသွားမှုကိုအခြေခံမှာတာမန်ရမှာပေါ့ဒါမို့တခြားလူရဲ့အတွေ့အခေါ်ကြံစာတွေပဲရောရောင်ပြီးတော့မိမိကိုယ်ပိုင်စိတ်ရင်းမထဲမနဲ့လိုင်းမြုပ်ချင်နေမှာဆိုတော့ top ပေါ်တဲ့တွေးခေါ်ယုံကြည်မှုဖြစ်မှာမဟုတ်ဘူးလို့ကျွန်တော်ထင်တယ်ဗျတော်တော်ယုံကြည်တယ်တော်တော်မြုပ်ချင်မှုဆက်ပြတ်ပါတဲ့ယုံကြည်မှုမျိုးရရှိနေဖို့ကိုကိုရိုးသေးရိုးသားဆန့်စီရမှာလို့ထင်တယ်ကိုယ်ယုံကြည်မှုကိုယ်ရဲ့တန်ဖိုးကကိုယ်စိတ်တဏ္ဍာမှာတည်ရဲ့ယုံသောမှုကိုအခြေခံမှာခိုင်မာတဲ့ယုံကြည်မှုဖြစ်လာမှာပေါ့တော်တော်ကတော့ကျွန်တော်ခုယုံကြည်ထားတဲ့မိမိကိုယ်ကိုယုံသောမှုပါပဲအားလုံးကြားမှရှင်တော့ပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် VOA မြန်မာပိုင်းကအခုလိုတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေနောက်ရေဒီယိုအစီအစဉ်တွေရုပ်သံအစီအစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဦးကျော်စံသာကပြောပြမှာပ
ါမြောက်ကိုရီးယားကိုနျူကလ িয়ার ဖျက်သိမ်းစေမယ်ဆိုတဲ့ယက်တီချက်ကနောက်ပြန်ဆွလိုက်ပြီဆိုတဲ့ကိစ္စသမ္မတဒေါ်နယ်ထရမ့်ကညှင်းဆန်လိုက်ပါတယ်1953မှာစစ်ပီးကြောင့်ကြီးညာခြင်းများနဲ့ရဆိုင်ထားရတဲ့ကိုရီးယားစစ်ပွဲကိုတိုင်ဝင်အဆုံးသတ်ကြောင့်ကြီးညာမလားဆိုတဲ့သတင်းထောက်ရဲ့မေးခွန်းကိုဖြေကြမှာဒေါ်နယ်ထရမ့်ကရည်ပြတ်ဖြစ်မဖြစ်ပဲနဲ့ကြီးသေးရဘောလို့ဖြေကြခဲ့တာဖြစ်ပါတယ်။ခေါင်းဆောင်သူတို့ဟာဟနွိုင်းမက်ထရိုပိုလ်ဟိုတယ်မှာညစာမစခင်ဆွေးနွေးတဲ့အခါသမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ကျေးရင်တဲ့ဆုံးဖြတ်ချက်တွေပြုလုပ်ခဲ့တယ်ဆိုတဲ့အကြောင်းကင်ဂျွန်အုံးကချီးကျူးတာကိုသတင်းထောက်တွေကကြားခဲ့ရပါတယ်။ဒေါ်နယ်ထရမ့်ကလည်းတွတ်တက်မှုတွေအများကြီးရခဲ့တယ်။အကြီးအကျယ်ဆုံးတွတ်တက်မှုကတော့သူတို့နှုတ်ကြမှာဆက်ဆံရေးအင်မတန်ကောင်းတဲ့ပဲကိစ္စပဲဖြစ်တယ်လို့ပြောကြခဲ့ပါတယ်။နျူကလ িয়ার လက်နက်ကိုစီအပြိုင်ဆိုင်ဖြစ်နေရတဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားတိုက်လေရင်တွေပစ်ချတယ်ဆိုတဲ့အပြန်အလှန်ပြောကြားချက်တွေကြောင့်တင်းမာမှုတွေပုံပြီးတော့မြင်မာလာနေပါတယ်။အငင်းပွားနေတဲ့ကက်ရှမီးယားနယ်မှာသတ်မှတ်ထားတဲ့ပါကစ္စတန်ထိန်းချုပ်နယ်မြေတွေကိုပြန်တန်လာတဲ့အိန္ဒိယလေယာဉ်နှစ်စင်းကိုပါကစ္စတန်ဘက်ကပစ်ချလိုက်တယ်။အိန္ဒိယလေယာဉ်မှူးတစ်စီးကလည်းသူတို့ဖမ်းဆီးထားတယ်လို့ပါကစ္စတန်ဘက်ကဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယကတော့ပါကစ္စတန်ဟာဂျန်ဆာမှုမရှိဘဲနဲ့သူတို့ဘက်ကကြွကြွလာပြီးတော့အိန္ဒိယလေကြောင်းပတ်နယ်ထဲကိုဝင်ရောက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယလေယာဉ်မှူးတူပါကစ္စတန်လက်ထက်မှာအဖမ်းခံရတဲ့ဆိုတဲ့ကိစ္စကိုလည်းသူတို့ကအတည်ပြုပြောကြားခဲ့ပါတယ်။
ကျေးဇူးပါရှင်။တင်းအချင်းချုပ်ကိုဥကြောဇန္နာကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်နဲ့မဆူရင်ထွေးတို့ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Zeynep Abdulrahman ပါ။ကျမတို့ကြာတာပတင်းနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလောကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.